to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာလ14ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ33.53နဲ့ VOA ရဲ့ YouTube နဲ့ Facebook စာမျက်နှာကနေပါတရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်လာပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါပြီးရင်ကြည့်ကြပါစီခင်ဗျာဒီကနေ့ညသတင်းတွေထဲမှာမြန်မာနိုင်ငံရဲ့ကုလသမဂ္ဂကိုစားပြုမှုကိုအဆုံးဖြတ်ပေးမဲ့ Credential Comedy ဝင်တွေကိုခံထားမဲ့သတင်းဒေါ်ဆန်းစုကြည်ကပြီးခဲ့တဲ့လတွေတွင်သူ့ကိုပြည်တွင်းပြည်ပကလာပြီးတွေ့ဆုံပြောဆိုတာမျိုးမရှိခဲ့ဘူးလို့ပြောခဲ့တဲ့သတင်းနဲ့မြန်မာနိုင်ငံနဲ့ COVID-19 ရောဂါကြောင့်အလွန်ကြီးတဲ့14နာရီတွင်သေဆုံးသူ80ကျော်ရှိခဲ့တဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်းတန်းနဲ့ကျွန်တော်ကြော်ကြော်သိပြောပြပါမယ်ခင်ဗျာ
။ကောင်းပါပါရှင်။စစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့သမ္မတဝန်မြင့်ဒေါက်အောင်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့ရင်ဆိုင်နေရတဲ့ဆွဲဆိုချက်တချို့နဲ့ပတ်သက်ပြီးတော့ဘယ်လိုထူခြားမှုရှိပါသလဲ။တ
ရားသူရဆွေးရဲ့ပြင်မတင်ဆိုတဲ့အမိန့်ကိုရှိကျင်ပါလေ။မဖြစ်တဲ့အနေမှာချာနေလို့ပြောပါမယ်။ဟုတ်ကဲ့ဒီကနေ့ချင်းကြတယ်နောက်တော့သူက
တရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ကြားအပြင်အဖမ်းအစည်းနဲ့အရဘလုံးကျုံရေးတွေတိုးလာနေတဲ့ကြားကမြန်မာနိုင်ငံတွင်းကဆန္ဒပြပွဲတွေညှိမျိုးဆုံးနဲ့ကျင်းပနေတာတိုင်းဒေသတချို့ကဒေသခံကကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲသတင်းတွေကိုလည်းဒီကနေ့ညပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်္ဂါနေ့ညစက္ကပိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲ့ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးကြပါအောင်ရှင်
86ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံကိုဒီကနေ့စတင်ကျင်းပမှာဖြစ်ပြီးအစီအစဉ်တွေထဲမှာ Credential Comedy လို့ခေါ်တဲ့ကုလသမဂ္ဂကိုယ်စားလှယ်စီစစ်လက်ခံရေးကောမဒီမှာပါမဲ့အဖွဲ့ဝင်နိုင်ငံတွေကိုခံထားဖို့လဲပါဝင်ပါတယ်ဒီကောမဒီအနေနဲ့မြန်မာနဲ့တခြားနိုင်ငံတချို့ရဲ့ကုလသမဂ္ဂကိုစားပြုမှုကိုဆွေးနွေးရွေးချယ်ပြီးတော့အထွေထွေညီလာခံကိုတင်ပြရမှာဖြစ်ပါတယ်ကောမဒီမှာအဖွဲ့ဝင်9နိုင်ငံပါဝင်ပြီးဥက္ကဋ္ဌအဖြစ်ဆွီဒင်နိုင်ငံကဆောင်ရွက်မှာဖြစ်ပြီးတော့ဘူတန်ဘာဟားမတ်ချီလီတရုတ်ရုရှားဆီယရာလီယွန်တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုတို့ကကောမဒီဝင်နိုင်ငံတွေဖြစ်ပါဝင်ကြမှာပါလက်ရှိမှာမြန်မာနိုင်ငံကိုစားပြုတမ်းမကြီးဖြစ်ဥကြုံမှုထုံးမဲ့ဆက်ရှိနေပြီးစစ်ကောင်စီဘက်ကဝါရှင်တန်ဒီစီမှာရှိတဲ့စစ်တမ်းမှုဗိုလ်မှူးကြီးအောင်သူရိန်ကိုကုလသမဂ္ဂဆိုင်ရာမြန်မာတမ်းမကြီးဖြစ်အတိအမှတ်ပြုဖို့အမည်တင်သွင်းထားပါတယ်မြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးလက်ရှိထွေထွေညီလာခံအတွင်းမှာအစိုးပြချက်ထွက်လာမှာလားဆိုတာကတော့အတိအကျမသိရသေးပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီး Credential Comedy ထဲမှာဆွေးနွေးမဲ့အစီအစဉ်ကိုနိုဝင်ဘာလအထိရွှေ့ဆိုင်းထားမယ်လားလားရှိတယ်လို့တန်တမန်တိုင်းဝိုင်းနဲ့လက်ကျွလှူရှားသူအဖွဲ့အစည်းတွေကသတင်းရင်းမြစ်တွေကိုကိုးကားပြီး Foreign Policy Magazine ရဲ့မနေ့က online သတင်းဆောင်မတစ်ပုဒ်မှာရေးထားပါတယ်အမေရိကန်နဲ့တရုတ်တို့ပူးပေါင်းပြီးတော့နောက်ကွယ်မှာဆွေးနွေးညီနိုင်ပြီးဒီသဘောတူညီချက်ကိုရခဲ့တာဖြစ်ပြီးတော့ဥရောပသမဂ္ဂ EU နဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေပြင်ရုရှားနိုင်ငံကပါအလိုသဘောထောက်ခံထားတယ်လို့ Foreign Policy Magazine မှာရေးထားပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးဘယ်လိုရှေ့ဆက်လုဆောင်ကြမလဲဆိုတော့လည်းပတ်သက်လို့နိုင်ငံတကာဆက်ဆက်ညီနိုင်မှုတွေရှိနေတယ်ဆိုတာကိုဓာတ်ဖုန်းနဲ့ဆက်သွယ်မိမျက်နှာမှာဦးကျော်မိုးထွန်းကအတည်ပြုခဲ့ပြီးတော့အထွေထွေညီလာခံမှာသူမိန်ခွန်းပြောမဲ့အစီအစဉ်ဖြစ်မလာဖို့များတယ်လို့ပြောခဲ့တဲ့အကြောင်းလဲ Foreign Policy Magazine ကရေးထားပါတယ်ဒီသတင်းသာမှတ်မယ်ဆိုရင်ဒါဟာအာဏာသိမ်းစစ်ကောင်စီအတွက်တန်တမာရေးရအထင်အကျက်တစ်ခုဖြစ်လိမ့်မယ်လို့လည်း Foreign Policy Magazine ရဲ့သတင်းဆောင်မမှာကောက်ချက်ချထားပါတယ
်ပြည်ရင်းပြပါပေပုတ်ကမှဒေါ်ဆန်းစုကြည်ကိုလာရောက်တွေ့ဆုံခဲ့တာမျိုးမရှိပါဘူးလို့ဒေါ်ဆန်းစုကြည်ကပြောဆိုခဲ့တဲ့အကြောင်းသူ့ရှေ့နေတယောက်က VOE ကိုပြောပါတယ်ဒီမတိုင်ခင်ကစစ်ကောင်စီတာဝန်ရှိသူတချို့နဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့တာတွေရှိတယ်လို့ကောလာဟာလာသတင်းတွေထွက်ခဲ့ပေမဲ့သတင်းဌာနတွေကအတည်ပြုချက်မရရှိခဲ့ကြပါဘူးဒါပေမဲ့မြန်မာနဲ့ပတ်သက်တဲ့အာဆီယံမူကားချက်မှာတော့ပါဝင်ပတ်သက်သူတွေနဲ့တွေ့ဆုံဆွေးနွေးရေးကအချက်တစ်ချက်အဖြစ်ပါဝင်ခဲ့ပြီးအနောက်နိုင်ငံတွေကလည်းအာဆီယံအထူးကိုယ်စားလှယ်နဲ့ဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးနိုင်ခြင်းကိုတောင်းဆိုခဲ့ကြပါတယ်။ PAO ခေါင်းဆောင်များကလည်းမြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံရေးနည်းလမ်းအရတွေ့ဆုံဆွေးနွေးအဖြေရှာကြဖို့ဩဂုတ်လကုန်ပိုင်းကတိုက်တွန်းခဲ့ကြပါသေးတယ်။တရုတ်နိုင်ငံရဲ့အာရှရေးအထူးကိုယ်စားလှယ် Mr. Chung Kok Sing ဟာမြန်မာနိုင်ငံကိုဩဂုတ်လ21ကနေ28ထိလာရောက်ခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်တို့နဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီခေတ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီကနှုတ်ပိတ်နေခဲ့ပါတယ်။လူမှုအခြေအနေများတည်ငြိမ်ပြီးဒီမိုကရေစီကိုစောစီးစွာကူးပြောင်းနိုင်အောင်မြန်မာနိုင်ငံကအားထုတ်ရမှာအပြုသဘောအခမ်းအနားကနေနိုင်ငံတကာအသိုက်အဝန်းနဲ့တူတရုတ်နိုင်ငံကဆောင်ရွက်မယ်လို့ပေကျင်းမှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်အစိုးရပြောရေးဆိုခွင့်ရှိသူဝိုင်ဝမ်မင်းကပြောကြားခဲ့ပါသေးတယ်။ အချိန်ထဲမှာတော့ဆီယနာသိမ့်မှုစန့်ကျင်ဆန္ဒပြတာတွေမြန်မာနိုင်ငံနေရာတချို့မှာဆက်ပြီးဖြစ်ပွားနေကြပါတယ်။ရန်ကုန်မြို့ရှိမြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းပြီးစစ်ကောင်စီစန့်ကျင်ရေးလျှက်တပြက်ဆန္ဒပြဝဲနှစ်ခုစက်တင်ဘာ14ရက်မနေ့ကကျင်းပခဲ့ကြပါတယ်။မန္တလေးမြို့အခြေစိုက်တက္ကသိုလ်ကျောင်းသားတမကများနဲ့မန္တလေးတန်ခါတမကတပိတ်စကြောင်းတွေကလည်းယနေ့စက်တင်ဘာ14ရက်နေ့မှာဆန္ဒပြတာတွေရှိခဲ့ပါတယ်။မုံဝါမြို့မှာဆိုင်ကယ်တပိတ်ဆင်နွှဲခဲ့ကြပြီးတနင်္လာနေ့လောင်းလုံမှာလည်းကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်။အမေရိကန်ပြည်ထောင်ဂျာမနီစတဲ့ပြည်ပနိုင်ငံတချို့မှာလည်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဖြစ်ဦးကျော်မိုးထွန်းကိုဆက်ပြီးအတိအမှတ်ပြုဖို့တောင်းဆိုတဲ့ပြည်ပရောက်မြန်မာတွေဦးစီးတဲ့ဆန္ဒပြလှုပ်ရှားမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဆရာစစ်တပ်အာဏာသိမ်းတဲ့နေ့ကနေဒီနေ့ချီဆိုရင်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာဖမ်းဆီးချိန်တွင်တေဆုံးတာစတဲ့ဖြစ်ရအမျိုးမျိုးကြောင့်တေဆုံးသူအရေအတွက်1089ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးတင်ကထုတ်ပြန်ထားပါတယ်။
ဂျမိုင်းဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ14ရက်နေ့ည7:00နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ကွက်ဆန်းသတ်မှုပေါင်း 24,822 ခုကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ထားသူ 2,421 ယောက်ရှိခဲ့ပြီးသေဆုံးသူက 86 ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေ့စဉ်တရားဝင်ထုတ်ပြန်ချက်အရ COVID-19 ရောဂါကြောင့်သေဆုံးသူ100အောက်ရောကြလာတာရဲ့တော်ရှိလာပါပြီ။ဂျမိုင်းလူသားတွေနဲ့ပရဟိတကူညီသူတွေကတော့ကိုဗစ်တရရလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာတည်းပိုများနိုင်တယ်လို့ခန့်မှန်းထားကြပါရယ်ဒီကနေ့ညအထိဆိုရင်ပိုးတွေ့သူစုစုပေါင်းဒေသိန်36000ကျော်ဆေးရုံဆင်းသူ38500ကျော်နဲ့သေဆုံးသူပေါင်းက16693ယောက်ရှိပြီဖြစ်ပါရယ်မြန်မာနိုင်ငံဟာရှေ့တောင်အခြားဆန်နိုင်ငံထဲမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ရဆက်ထမအများဆုံးနိုင်ငံဖြစ်ပေမဲ့သေဆုံးသူအရေအတွက်မှာတော့အင်ဒိုနီးရှားဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေပြီးရင်သရုတ်တအများဆုံးနိုင်ငံဖြစ်ပါရယ်ကိုဗစ်ရောဂါကူးစက်မှုထိန်းချုပ်ရေးအတွက်ဆိုပြီးပုဂ္ဂလိကကျောင်းတွေနဲ့ဘုန်းတော်ကြီးတင်ပညာရေးကျောင်းတွေအပါအဝင်အခြေခံပညာကျောင်းတွေအားလုံးကိုစက်တင်ဘာလ13ရက်နေ့ကနေ24ရက်နေ့အထိသတင်းနှစ်ပတ်ကြာဆက်ပြီးပိတ်ထားမယ်အကြောင်းလဲစစ်ကောင်စီကကြေညာထားပါတယ်။မလူဝဘဲအိမ်ပြင်မထွက် Stay at Home ညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်ပေါင်းကလည်း119မြို့နယ်ရှိသွားပြီဖြစ်ပါတယ
်။တရုတ်နိုင်ငံရဲ့ဒုတိယမြို့တစ်မြို့မှာ Delta မျိုးကွဲကိုဗစ်တက်လာတာကိုတွေ့ရပြီးပါကစ္စတန်မှာတော့ကာကွယ်ဆေးမထိုးတဲ့သူတွေပေါ်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။ဒီချိန်မှာပဲဩစတြေးလျနိုင်ငံရဲ့မြို့တော်ကင်ဘာရာမှာဒုတိယလအဖြစ်အသွားလာတွေကိုဆက်လက်ကန့်သတ်လိုက်ပါတယ်။တရုတ်နိုင်ငံရဲ့အရှေ့ဘက်ကာယိုရာဖူးချင်ပြည်နယ်ကစိတ်ကမ်းမြို့ရှားမြင်မှာလွန်ခဲ့တဲ့နှစ်ရက်အတွင်းကိုဗစ်ပိုးတွေ့သူ33ယောက်ရှိခဲ့ပြီးပြည်နယ်တစ်ခုလုံးမှာတော့လွန်ခဲ့တဲ့24နာရီအတွင်းပိုးတွေ့သူစုစုပေါင်း102ယောက်ရှိလာတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကအင်္ဂါနေ့ကပြောပါတယ်။ဒယ်လ်တာဘုတ်ကိုရှေ့ဘက်ကမ်းခြေမြောက်ပိုင်းမြို့ပူချန်းမှာပထမဆုံးစတွေ့ခဲ့တာပါ။လွန်ခဲ့တဲ့24နာရီအတွင်းပိုးတွေ့သူ59ယောက်ရှိခဲ့ပါတယ်။ရှမ်းပြည်မြို့မှာအသွာလာကန့်သတ်လိုက်တဲ့အတွက်အနီးပတ်ဝန်းကျင်မှာကျင်းပလေရှိတဲ့လာမဲ့ဆောင်းဦးပွဲတော်တွေအတွက်တည်ရောက်မှုရှိမှာပါ။အဝေးပြေးဘတ်စကားလိုင်းတွေကိုလည်းရပ်ဆိုင်ထားလိုက်ပါတယ်။တရုတ်ပြည်မှာဂျော်လိုက်တဲ့ဩဂုတ်လတွေအတွင်းပြည်내တော်တော်များများမှာဒယ်လ်တာပိုးပြန့်နှံ့လာခဲ့ပြီးဆက်လက်ကူးစက်မှာကိုစိုးရိမ်နေကြပါတယ်။ပါကစ္စတန်မှာတော့ကာဝေးဈေးမထိုးတဲ့သူတွေကိုဈေးနဲ့ကုန်တိုက်တွေအတွင်းဝင်ဝင်ပေးမှာမဟုတ်တော့ဘူးလို့စီမံကိန်းဝန်ကြီးကရုံမြင့်တန်ချာကနေအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။လာမယ့်လကစပြီးကာကွယ်ဆေးမထိုးတဲ့သူတွေကိုရုံးနေမှလည်းအလုလုခွင့်ပေးတော့မှာမဟုတ်ပါဘူးအများပြည်သူသုံးကားယထလေးရင်တွေနဲ့လည်းခီးသွွားခွင့်ပြုတော့မှာမဟုတ်ပါဘူးလို့သူကဆိုပါတယ်လူတွေအနေနဲ့တမတ်အကွာအဝေးချပြီးသွားလာဆက်ဆံကြဖို့လဲဝန်ကြီးကတိုက်တွန်းသွားပါတယ်မြို့တော်အစ္စလာမဘတ်မှာလူကြီး52ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးကြပြီးတခြားမြို့တွေမှာတော့40ရာခိုင်နှုန်းထိုးပြီးကြပြီလို့ဝန်ကြီးအာဆတ်ဦးမကပြောပါတယ်မနစ်ကာယောဂါစခရဲကပါကစ္စတန်မှာကိုဗစ်ပိုးတွေ့သူစနတန်တိတ္တမနှစ်တန်းရှိပြီး 18,000 နီးပါးအသက်ဆုံးရှုံးခဲ့ပြီးဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ COVID ပိုးတွေ့သူအသက် 22 ယောက်ရှိကြောင်းဒေသန္တရအစိုးရကကြေညာပြီးတာနဲ့ကင်ဘာရာမြို့တော်ကိုဒုတိယလအဖြစ်အသွားလာဆက်သက်ကန့်သတ်လိုက်ပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့အင်္ဂါညဘက်သတင်းတွေကိုဆက်ပြီးပြောပြနေပါတယ်အာဖဂန်နစ္စတန်နိုင်ငံကနေပြည်ထောင်လာကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ထုတ်တော်နိုင်ငံသားရေးကော်မတီကြားနာပွဲမှာလွှတ်တော်အမတ်တွေရဲ့ပြင်းထန်တဲ့မျိုးကုန်တွေကိုနိုင်ငံသားရေးဝန်ကြီးအန်သိုနီဘလင်ကန်ဒီကနေ့အင်္ဂါနေ့မှာထပ်ပြီးတော့ဖြေဆိုနေရပါတယ်။တနင်္လာနေ့က online ကတစ်ဆင့်9နာရီကြာကျင်းပခဲ့တဲ့အလို့တော်ဂျာနာဝဲမှာလဲဝန်ကြီးဘလင်ကန်ကအာဖဂန်ကနေတပ်တွေရုတ်သိမ်းဖို့သမ္မတဂျိုးဘိုင်ဒန်ဆိုရဲဆုံးဖြတ်ချက်ကိုအခိုင်အမာကောက်ွယ်ပြောဆိုသွားပါတယ်။တာလီဘန်နေမသိမ်းပိုင်နိုင်အောင်တားဆီးကောက်ွယ်ပြီးဆက်တိုက်ဖို့ဆိုရင်အမေရိကန်တပ်အများပြားထပ်ပြီးတော့ဆီလူဖို့လူမဖြစ်တယ်လို့အချိန်ကန့်သတ်မဲ့စစ်ပွဲမှာထိခိုက်ကြဆုံးမှုတွေနဲ့ရှေ့မတိုးတာတဲ့ခြေနေတွေကိုပဲရင်ဆိုင်ရမှာဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်။
ရုရှားသမ္မတဘူတင်ဟာသူ့အခြေရန်တော်တော်များများကိုဗစ် -19 နဲ့ဖျားနာနေကြတာကြောင့်ကြိုတင်ကာကွယ်တဲ့အနေနဲ့သူ့တဘောနဲ့သူကိုဗစ်အေကစာရီကျင့်သုံးနေတယ်လို့ရုရှားအစိုးရကအင်္ဂါနေ့ကပြောပါတယ်။ဒါပေမဲ့သူ့မှာကိုဗစ်ပိုမတွေ့ရပဲလုံးဝအုပ်သုံးကျမှတယ်လို့ဆိုပါတယ်။ဒါကြောင့်အသက်68နှစ်အရွယ်ဘူတင်ဟာဒီအပတ်တွင်စီစဉ်ထားတဲ့ဒေသဆိုင်ရာလုံခြုံရေးစည်းဝေးကိုတက်ဖို့တာဂျစ်ကစ္စတန်ကိုမသွားဖြစ်တော့ပဲဗီဒီယိုနဲ့ပဲအစည်းအဝေးတက်ခဲ့ပါတယ်။ကိုရီးယားသမ္မတဘာရှားအယ်အာဆတ်နဲ့ဆီးရီးယားသမ္မတဘက်ပါရှားအဆက်နဲ့တနင်္လာနေ့ကတွေ့ဆုံပြီးဆံဝင်တွေရဲ့အကြံပြုချက်အရလူတွေကိုမတွေ့ဘဲသူ့ဘာသာသူနေဖို့တမ္ပရပူတင်ကဆုံးဖြတ်ခဲ့တာပ
ါကိုဗစ် -19 ကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးပြီးသူတွေကိုနောက်ထပ်ဖြည့်ဆွတ်ကာကွယ်ဆေးထိုးပေးမယ်စဉ်းစားချက်ပေါ်ကာကွယ်ဆေးဆိုင်ရာနိုင်ငံတကာကျွမ်းကျင်သူတွေကကန့်ကွက်နေကြပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ပြန်ပြီးတိုးလာနေတဲ့အမေရိကန်နဲ့တခြားနိုင်ငံတွေမှာဖြည့်ဆွတ်ကာကွယ်ဆေးထပ်ထိုးပေးဖို့ကြိုးပမ်းတာတွေရှိနေချိန်မှာပဲကျွမ်းကျင်သူတွေရဲ့ကန့်ကွက်ပြောဆိုချက်ထွက်လာတာပါကူးစက်မြန်ဒေါ်လာမျိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့ကြားမှာပဲကမ္ဘာတစ်ဝန်းလက်ရှိအသုံးပြုနေတဲ့ကိုဗစ်ကာကွယ်ဆေးတွေဟာအထူးသဖြင့်အပြင်းအထန်ဖျားနာမှုနဲ့ဈေးရုံတက်ရတဲ့ခြေနေတွေကနေကောင်းကောင်းအကာအကွယ်ပေးနိုင်စေဖြစ်တယ်လို့တနင်္လာနေ့ထုတ် The Lancet ဆေးပညာဆိုင်ရာဂျာနယ်ပါအစီအစဉ်ပုံမှာကျွမ်းကျင်သူတွေကပြောထားပါဗျ။အ
မေရိကန်ပြည်ထောင်စုတက္ကသပြည်နယ်နဲ့လူဝီဆီယနာပြည်နယ်တခြားတိုက်ခတ်နေတဲ့ဟာရီကိန်းမုန်တိုင်းနီကိုလတ်စ်ဟာဒီကနေ့မနေ့စောစောပိုင်းတက္ကသကာယိုရန်ကိုဝေရောက်ခဲ့ပြီးတော့လူဝီဆီယနာပြည်နယ်ကိုဆက်ပြီးဥတီတိုက်ခိုက်သွားမယ်လို့ခန့်မှန်းထားပါတယ်မုန်တိုင်းကြောင့်မိုးရေချိန်ငါးလက်မကနေ၁၇လက်မထိရွာသွန်းနိုင်လို့မိုးသဲထန်ပြီးရေကြီးရေရှမ်းတာတွေဖြစ်နိုင်တယ်လို့လည်းမိုးတွေဝသထားတာကသတိပေးထားပါတယ်။မုန်တိုင်းကြောင့်လေပြင်းတိုက်ခိုက်ပြီးလေဆင်နှမောင်းတွေဖြစ်ပေါ်လာနိုင်တာကိုလည်းမြို့သားဟာရီကိန်းစင်တာကသတိပေးထားပါတယ်။၂၀၁၉လုံးကတက္ကသပြည်နယ်ဟူစတန်မြို့ကိုတိုက်ခိုက်ခဲ့တဲ့ဟာဗေးဟာရီကိန်းမုန်တိုင်းကြောင့်၄ရက်ဇက်တိုက်မိုးသဲထန်မိုးရေချိန်လက်မ60ထိရှိခဲ့တာပါ။အခုမုန်တိုင်းတိုက်ခတ်နေတဲ့အချိန်မှာဒေသတွင်းမိုးလေဝသသတင်းတွေကိုစင်စစ်မပြတ်စောင့်ကြည့်နားထောင်ကြဖို့နဲ့အကြံပေးချက်တွေကိုလိုက်နာကြဖို့တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပရိဒုံကဟူစတန်မြို့သတင်းစာရှင်းလင်းပွဲမှာပြောကြပါတယ်။မုန်တိုင်းနီကိုလတ်စာလာမယ့်နှစ်ရက်သုံးရက်အတွင်းမှာအားပြော့နိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်တွေကိုကိုကြကြောသိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးသွားတော့ပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com နဲ့ Facebook ဆက်မျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြိုင်တည်းဖန်ယူနာဆင်နိုင်ပါတယ်အခုတော့ပြည်တွင်သတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်သွားပါမယ်သမရအဝင်မြင့်တောအောင်ဆန်းစုကြည်နဲ့ဒေါက်တာမြို့အောင်တို့အပေါ်စစ်ကောင်စီကရာဇသက်ကြီးပုံမှန်905ခခွေနဲ့အမှုတရွဲတဲ့တရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြက်အောင်လှုံ့ဆော်လှုံ့ဆော်မှုကိုရှေ့တရင်ပရကြာရင်တော့စွဲချက်တင်းတင်းမတင်းတင်းဆုံးဖြတ်ဖို့ရှိပါတယ်။မနေ့ကနေမကောင်းလို့ဂျာနာပွဲမတက်နိုင်တဲ့တောအောင်ဆန်းစုကြည်ဒီနေ့တော့နေပြည်တော်တီးတန့်တရားရုံးမှလုပ်တဲ့စစ်ဆေးဂျာနာပွဲကိုလာရောက်ဂျာနာပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြထားပါတယ်ရှင်။
NLD အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုတွေကတဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေပုံမှန်25အမှုနဲ့သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွေတွေဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြောင်းလှုပ်ဆော်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခါခွေအမှုတွေကိုဒီနေ့စက်တင်ဘာ14ရက်နေ့မှာနေပြည်တော်တည်တံတရားရုံးမှာစစ်ဆေးပါတယ်။ရာဇသက်ကြီးပုံမှန်905ခါခွေအမှုကိုစွဲချက်တင်သင့်မသင့်ရှေ့သတင်းပတ်ကြရင်တရားရုံးကဆုံးဖြတ်မှာဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ခေါင်းဆောင်တရားလွှတ်တော်ရှေ့နေကြီးဦးခင်မောင်စောက VOA ကိုပြောပါဗျ။ဟုတ်ကဲ့
ဟုတ်ကဲ့ဒီနေ့အမှုပြေချလေသူတို့တောင်းဆိုလုံးကိုဆွဲထားတဲ့905ခါပြီးနဲ့တပ်တယ်ဆွဲချက်တင်တဲ့မတင်တဲ့ရှောက်ရဲချက်နှစ်ဖက်ကစာနေရေးပြီးတင်ရပါတယ်။တရားရည်ဆွဲချက်တင်မတင်ဆိုတဲ့အမိန့်ကိုရှေ့တင်တာနဲ့27ရက်နေ့မှာချမှတ်လို့ပြောပါတယ်။နောက်ကဒီကနေ့ချင်းထားလဲနောက်တစ်ခုကဥပညာဒီသူ့ကိုဆွဲပလောင်ပါပြီ25ခုပေါ့။အဲ့တော့အရာမှာတော့ချင်းထားလာကဒီအသက်တွေ2ယောက်နဲ့ထားလဲသူတို့မလာပါဘူး။အဲ့တော့တရားတည်ကြီးကရုပ်ရှင်မှာရောက်ကြည့်ရင်ဒီကိုကဖိုင်အိုပေါ့ဗျာရေမှုတိုင်းကိုစမလာလို့ပြီးပါလေကျောင်းနှစ်ခုစလုံးကအိုင်အိုကနောက်ဆုံးကျတော့စစ်ထားတဲ့ဘာဝကျတယ်ဆိုပြီးတော့ညှိနေပါလေဆက်ကြမလို့အဲ့ဒီအဖို့ကိုမရှိဖြစ်ပါနဲ့ တ
ော်ဆန်းစုကြည်ရဲ့အမှုတွေစစ်ဆေးဖို့တည်တံ့လှုပ်ထားတဲ့နေပြည်တော်ကတရားရုံးမှာအမှုစစ်ဆေးမှုတွေကိုကိုဗစ်ကရောဂါကြောင့်နှစ်လကြာရပ်နားထားခဲ့ပြီးမနေ့ကစက်တင်ဘာ23ရက်နေ့ကမှပြန်လည်စစ်ဆေးနေတာဖြစ်ပါတယ်မနေ့တုန်းကတော့ဒေါအောင်ဆန်းစုကြည်ဟာမူးဝေနေတာကြောင့်ကြားနာပွဲမတက်နိုင်ပဲပြန်သွားခဲ့ရပါတယ်။ဒီကနေ့နေကောင်းပုံရပါမယ်။အားနည်းနေပုံရတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်
။ဒီနေ့တော့ထူးထူးဆန်းရှိပါတယ်။ဒါပေမဲ့နည်းနည်းမူးနေသေးတယ်လို့ပြောရပါမယ်။ဒါပေမဲ့စကားပြောနိုင်တယ်၊ကြာကြာလည်းဆုံးနေနိုင်တယ်၊အဲ့ဒါတည်းခွင့်လို့လည်းတူပုံဝင်ပြီးတော့ထိုင်နေပါလိမ့်ရ။ဟောသူ့ကိုမင်းရကျောင်းဝင်ဗာဒီကြည့်တယ်ဆိုပြီးပြောပါတယ်။ဒီကျန်တဲ့ကျမကြီးရောဟိုပါမဖြစ်ပါဘူး
။မန္တလေးတိုင်းဒေသကြီးနဲ့ရန်ကုန်တိုင်းဒေသကြီးတို့ကတိုင်းတရားရုံးတွေမှာဒေါအောင်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့ဆွဲဆိုထားတဲ့အမှု9မှုအတွက်သူ့ကိုယ်စားခုခံခြေပါနိုင်ဖို့ရှေ့နေတွေကိုကိုယ်စားလှည့်လွှဲစာတွေပေးခဲ့တယ်လို့ဥက္ကင်မောင်စောကပြောပါတယ်။ထပ်တိုးအမှုတွေအတွက်ရင်ဆိုင်ဖို့ပြင်ဆင်ရမှာဖြစ်တာမို့ရုံးချင်းမှာတွေးဆောင်ခွင့်အပြင်ရုံးချင်းပြင်ပမှာပါရှင်းနေရင်းနဲ့တီးခြားတွေးဆောင်ဆွေးနွေးနိုင်ဖို့ဒေါအောင်ဆန်းစုကြည်ကတောင်းဆိုနေပါတယ်
။ဟိုဟာဒေါအောင်ဆန်းစုကြည်ရဲ့နောက်ဆုံးရဲ့အမှုတွေမှာလည်းအဖြစ်တွေပါတယ်နော်။ဒီရက်ဒီဟိုဟာဆက်ဆွဲခံရတယ်လေ။အဲ့တော့ဒေါအောင်ဆန်းစုကြည်ကလည်းပြောတယ်ကျွန်တော်တို့ကလည်းဟိုရက်ခံတယ်။အဲ့ဒါပါလို့အဲ့ဒီအမှုတွေအကုန်လုံးရှင်းနေပြီးတွေးဖို့စက်စက်တချင်းဟိုဟာဆိုပြီးတော့ဒီအရာမျိုးကိုကျွန်တော်ရှောက်ဖို့ဆိုတာဆိုပါလေ။ဒီအခြေအနေရှိပါလေ
။ဒေါအောင်ဆန်းစုကြည်ဟာပိုးကုံတွင်းကုံဥပဒေပုံမှား၈ဆက်သွယ်ရေးဥပဒေပုံမှား69ရာဇသက်ကြီးဥပဒေပုံမှ905ခါခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25နဲ့နှစ်မှုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှား၃တခငယ်အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှား55နဲ့5မှုစုစုပေါင်းအမှုပေါင်းဆက်တက်မှုနဲ့ရင်ဆိုင်နေရပါတယ်။လာမယ့်စက်တင်ဘာ20ရက်နေ့21ရက်နေ့တွေမှာနေပြည်တော်ကကနအူးဆွဲဆိုထားတဲ့အမှုတွေကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။နောက်ထပ်ထပ်တိုးဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ကတော့ဘယ်နှစ်ရုံးတင်စစ်ဆေးမလဲဆိုတာမသိရသေးပါဘူးရှင်။
အလိမ်မာတင်ပြသွားတာပါရှင်အခုတော့ကြားပြည်နယ်ဖက်ကတိုက်ပွဲသတင်းဖက်ဆက်ရအောင်ပါကြားပြည်နယ်ဖရူဆိုမြို့နယ်ကဒါလာကျေးရွာအနီးမှာဒေသခံပြည်သူကကော်ရီအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဒီကနေ့စက်တင်ဘာ14ရက်မနေ့အစောပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲအတွင်းသေဆုံးသူတွေရှိသလိုပတ်ဝန်းကျင်ကျေးရွာ6ရွာလောက်ကပြည်သူတွေနေရာစွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်လိုက်ကော်မြို့ရင်းနေကန်ကျေးရွာမှာလည်းမနေ့ညကပစ်ခတ်တိုက်ခတ်မှုအတွင်းရွာသားတချို့ကြီးထိမှန်ခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူတွေကပြောပြထားပါတယ်ရှင
်ကြားပြည်နယ်ဖရူဆိုမြို့နယ်ကရားလာကျေးရွာနီးမှာစခန်းချနေတဲ့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားမနေ့မနေ့အစောပိုင်းကတိုက်ပွဲတွေဖြစ်ခဲ့ပါတယ်ကရင်နီတက်မတော် KAကယင်ဒီအမျိုးသားကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲဖြစ်ခဲ့တာပါတိုက်ပွဲအတွင်း KNDF ဘက်က2ယောက်သေဆုံးခဲ့ပါတယ်ဒေသခံတယောက်ကသူသိတာကို freeway ကိုအခုလိုပြောပြပါတယ
်တိုက်ပွဲဆက်ဖြစ်တာဒီမနေ့9မိုင်တချို့မှာဆက်ဖြစ်ကြတော့နော်တနင်္ဂနွေလောက်တနင်္ဂနွေနေ့လောက်ဖြစ်သွားကတလမဖြစ်တဲ့တိုက်ပွဲအစီကောက်စီရာရတာလို့ပြောနော်တစ်ချက်ထားတာတလမပါရှိတော့ဒီပီတူနဲ့ဒီ KNDF ပူးပေါင်းပြီးတော့တတ်ဖက်ကပူပေါင်းပြီးတော့လာတိုက်ရောဝေးတိုက်ပါပတ်စခါကိုလာတိုက်တိကျတောင်းရရလားကျွန်တော်တိကျတော့မသိနေဘူးတောက်ဦးလားတိဆိုးတော့တနဦးလို့တော့ပြောတယ်ဒီမဲ့စီဒီစပေါ့စီဖဲလာချန်ဆိုတော့တိကျတော့မသိဘူးနော
်ဖရူဆိုမျိုးနယ်ကရာလာကျေးရွာနီးမှာ KAKNDF ပူပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တို့အကြားဒီကနေ့မနေ့အစောပိုင်းတုန်းကအပြန်အလှန်ပစ်ခတ်မှုအတွင်း KNDF ဘက်က2ဦးသေဆုံးသလိုစစ်ကောင်စီဘက်ကလည်း3ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေဘက်ကလည်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပေါ်ပြောဆိုတာတော့မရှိသေးပါဘူး။တိုက်ပွဲကြောင့်ကရားလာကျေးရွာအပါအဝင်အနီးအနားကျေးရွာတွေဖြစ်တဲ့ထီဘောဆိုးရွာ၊ထီတော်ကူးရွာ၊ငွေတောင်ရွာတဲ့တော်ကြီးခူရွာနဲ့တော်ကျူးခူရွာအပါအဝင်ကျေးရွာ6ရွာကပြည်သူတွေဟာနေရဆွန့်ခွာပြီးနှိစက်ရာကျေးရွာတွေနဲ့တောတောင်တွေထဲကိုထွက်ပြေးနေကြပါတယ်။အဲ့ဒီဒေသမှာမနေ့ကတည်းကအခြေအနေတင်းမာနေတာကြောင့်ညအုပ်ပိုင်းကခက်ခက်ခဲခဲထွက်ပြေးလာတဲ့ကျေးရွာတွေလည်းရှိတယ်လို့တောတောင်တွေထဲမှာထွက်ပြေးတင်းရှောင်လာတဲ့သူတွေကဖီဝေကိုပြောပြပါတယ်။တောတောင်ထဲမှာမိုးကတဲထိုးပြီးမြေကြီးပေါ်မှာဖြစ်တယ်လို့နေထိုင်နေရလို့အခက်ခဲအများကြီးဖြစ်နေကြတယ်လို့ထွက်ပြေးနေရတဲ့ထီဘောဆိုရွာသားတို့ကအခုလိုပြောပြပါတယ်။
မင်းရမင်းစပ်ပြီးလာရဲ့ဆာမအမအတိုင်းပြောတာလောလောဆယ်ကတချို့တော့တော်တယ်တချို့ရွာထဲမှာဆာမ ချောစံတဲမီအစားတော့လည်းတဲမီလာတော့အဲ့လိုမျိုးရှိတယ်ဒီမှာပါတဲ့ဟာတော့စားတော့နေတယ်ခုလက်ရှိကတချို့ကဟာတိတ်ပြီးတော့မမီလိုက်နဲ့ယူဖို့မမီလိုက်တဲ့လူလည်းရှိရှိမယ်ခုနကတွေ့ရတာကြားတာဝိုင်းလည်းစားရပါနဲ့ရေလည်းမူးရေတုံးရပါနော်လောလောလောလောဆယ်ကတော့ခုမှပါလာတဲ့ဟာနဲ့တောက်နေကြတယ်တုံးနေကြတယ်နော်ရေကစားကိုတချို့ပါလာတယ်ပေါ့နော်ခက်ခဲတော့အများကြီးရှိတော့ဆမ်းမိုက်
မနေ့စက်တင်ဘာလ23ရက်ကလည်းလွိုက်ကော်မျိုးနယ်ရေနီကန်ချေးရွာမှာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပါတယ်။ပစ်ခတ်မှုအတွင်းရွာသားတယောက်တပ်နက်ဒဏ်ရာရခဲ့ပြီးနေအိမ်တွေလည်းပျက်စီးသွားတယ်လို့လွိုက်ကော်မျိုးကန်တူကပြောပါတယ်။
အဲမှာရေနီကန်ရွာဆိုတာဒီလွိုက်ကော်မျိုးရဲ့တောင်ပိတ်အဲ့ဒီဘက်မှာပစ်ခတ်မှုတွေရှိတယ်။လူတယောက်ပေါင်ထိသွားတယ်။အိမ်တွေဘာတွေဟိုထိခိုက်ပျက်စီးမှုတွေရှိတယ်။အဲထုနေတာပဲဒုံဒုံနဲ့ထုနေတာပဲ။တချို့မဟုတ်တ냐တကြိုက်ပြနေတာပြန်လာပြတဲ့သဘောလားမသူတနေ့ငယ်လေးတန်လဲကြတယ်နည်းနည်းကြီးအတန်လဲကြတယ
်ပြက်ခတ်တန်တွေကြားနေရပါပဲစစ်တပ်နဲ့ဘဲအဖွဲ့တွေတိုက်ပွဲဖြစ်တယ်ဆိုတာရွာသားတွေအတိအကျမပြောနိုင်ကြပါဘူးလွယ်ကွန်မြို့ကျောက်ဝိုက်မှာလက်နဲ့ကြီးလက်နဲ့ငယ်ပြက်ခတ်တန်တွေအခုရက်ပိုင်းမကြာခဏကြားနေရတယ်လို့လည်းပြောပါတယ်လွယ်ကွန်မြို့အဝင်အထွက်ဂိတ်တွေလမ်းသွားလမ်းလာများတဲ့နေရာတွေလူစီကားတဲ့ဈေးလိုနေရာမျိုးတွေမှာလည်းအစ်စ်ဆေးတွေတင်းကျပ်ထားတာတွေ့ရတယ်လို့ပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမေလကတည်းကကြားပြည်နယ်မှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားမကြာခဏဆိုသလိုအပြန်အလှန်ပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့ပြည်တွင်းဒုက္ခသည်တောင်းတဲ့ချီရှိနေပါတယ်။ပုံမှုများလာနေတဲ့ဒုက္ခသည်တွေအတွက်နေထိုင်စားသောက်ရေးအခက်အခဲကြုံတွေ့နေကြတာပါ။ပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားများပြားချပြီးတင်းတင်းကြပ်ကြပ်စစ်ဆင်နေတဲ့အတွက်စစ်ပြေဒုက္ခသည်တွေစီအကူအညီတွေရောက်ဖို့ခက်ခဲနေတယ်လို့စစ်ပြေဒုက္ခသည်တွေခေါ်လုံနေကြတဲ့ယာယီဒုက္ခသည်စခန်းတာဝန်ရှိသူတွေက VOA ကိုပြောပြပါရရှင်။
မကင်ပြူတွေတင်ပြသွားတာပါရှင်အခုတော့အဖန်အစည်းနဲ့အရဖို့အလုံးစုံရေးတွေကြားကဆနာပြပွဲကျင်းပတဲ့တရင်တွေဖက်ဆက်ရအောင်ပါကြားကလာအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကခုခံတွန်းလှန်စစ်စတင်နေပြီလို့ပြည်ခဲ့တဲ့သတင်းဘက်ကကြေညာခဲ့ပြီးတဲ့နောက်လုံခြုံရေးပိုတင်းကျလာတဲ့အတွက်လမ်းမော်ထွက်ဆနာပြသူတွေပိုးပြီးတော့တည်ထားနေရတယ်လို့ပြောပါတယ်အဖန်အစည်းတွေလည်းပိုလုံးနေတဲ့အတွက်ဆနာပြပွဲတွေမှာပြည်သူတွေပါဝင်မှုအားနည်းသွားတယ်လို့လည်းပြောကြပါတယ်ဒါပေမဲ့လည်းစစ်အာဏာရှင်ဆန့်ကျင်ရေးဆနာပြပွဲတွေကိုအခြေအနေပေါ်မူတည်ပြီးတော့ဆက်လုပ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကတင်ပြထားပါတယ်ရှင်
စစ်အာဏာရှင်စနစ်အမြင့်ပြတ်အောင်တိုက်တဲ့ခုခံတွန်းလှန်စစ်စတင်နေပြီလို့ NUG ကကြေညာပြီးပြည်သူအလုံးပါဝင်ဖို့တိုက်တွန်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံအနှံ့လုံခြုံရေးတွေပို့ပြီးတော့တင်းကျပ်လာပါတယ်။အဲဒီကြားထဲကပဲရန်ကုန်မြို့မှာနေပယ်ပေါင်းစုံကလူငယ်တွေစုပြီးတော့ဒီနေ့ဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ
်
နေပေပေါင်းဆောင်ဆန့်ကျင်ပြီးငါတို့တော်လန်ရေးဆိုတဲ့ကောင်းစည်းစာရန်ကန်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါလုံခြုံရေးတွေပို့ပြီးတင်းကျပ်လာလို့ပြည်သူတွေပါဝင်မှုအားနည်းလာတယ်လို့ဆန္ဒပြသူတယောက်ကပြောပါတယ
်ရိုးဘကအဖမ်းဆီးရမ်းများလာတယ်ပေါ့ဗျာပြီးတော့သူအရောက်ဖို့တည်းအရန်ချလာတယ်ကျွန်တော်တို့ဒီတော်လန်နေရဲ့ရဲဘော်ပေါ့နော်တပ်ပေါင်းဆောင်ဟိုနေရာပေါင်းဆောင်ကတော်လန်နေရဲ့ဟိုရဲဘော်တွေကျွန်တော်ကြီးကိုအားလုံးကကျွန်တော်ကပြည်သူအားကိုးတယ်ကျွန်တော်ကပြည်သူကအဓိကဆိုပြီးကျွန်တော်ခံထားကြတယ်ဒါနဲ့ဟိုတချို့ကျန်ရလို့မှာကြောင့်ကျွန်တော်ပြည်သူတွေမပါလာတာမျိုးအရင်တွေ့ရတယ်ပေါ့ဗျာ
မန္တလေးမြို့မှာလည်းဒီနေ့မှဆန္ဒပြစစ်ကြောင်း၃ချောင်းချီတက်ဆန္ဒပြခဲ့ကြပါတယ် NUG ရဲ့ခုခံစစ်ဖြစ်ပြီးဆိုတဲ့ကြေညာချက်ထွက်လာပြီးနောက်ပိုင်းလုံခြုံရေးအတွက်ပို့ပြီးတော့တည်ထားစရာဖြစ်လာတယ်လို့မန္တလေးတပိတ်အင်အားစုကဦးဆောင်သူကိုတူရအောင်ကပြောပါတယ
်ဒီမန္တလေးမှာလည်းကျွန်တော်တို့စစ်ကောင်စီဘက်ကနေလုံခြုံရေးတင်းကျပ်တာလို့ဒီအပိုင်းတွင်ကျွန်တော်အစည်းအဝေးစစ်တာမျိုးလို့အိမ်တွေဝင်ရှာတာမျိုးကကျွန်တော်ပို့ပြီးတော့ဆိုလာတယ်ခင်ဗျအဲ့လိုအခြေအနေလေးတွေရှိလာပါခင်ဗျဒီတမတ်တော့ကမှာကျွန်တော်တို့အနေနဲ့ဒီတော်လန်ခုခံစစ်ဆေးတဲ့နေမှာလည်းကျွန်တော်တို့အနေနဲ့အားတက်စရာလည်းရှိတယ်ဒီကာလမှာပဲကျွန်တော်တို့အခက်ခဲလည်းရှိရပါတော့
စစ်အာဏာသိမ်းပြီးနောက်ပိုင်းနေစဉ်လိုလမ်းပေါ်ထွက်ဆန္ဒပြမှုတွေမပြတ်ရှိနေတဲ့သခိုင်းတိုင်းတွေကကလေးမျိုးမှလည်းစစ်ဖြစ်ပြီလို့ကြေညာချက်ထွက်လာခဲ့ပြီးတဲ့နောက်အခြေအနေပိုမတိမငင်ဖြစ်နေတာကိုဆန္ဒပြပွဲမှာပါဝင်နေသူတယောက်ကအခုလိုပြောပါတယ်ဒီကြားထဲကပဲဆန္ဒပြပွဲတွေဆက်လုပ်နေပေမဲ့ပါဝင်သူအင်အားနှဲသွားတယ်လို့သူကပြောပါတယ်
။ပညာရေးနောက်နေမှာဘုံပေါက်ကွဲမှုတွေဖြစ်တယ်။နောက်ပြီးမနေ့ရက်ဟိုတနေ့ရက်ဆိုရင်ဘုံတုံးလုံးတတော်ပြင်းပြင်းထန်ထန်ပေါ့နော်။ဟိုနေရာဒီတာတိုင်းကလူတွေကလဲကြရတယ်။နောက်ပြီးတော့တုံ့ပြန်မှုတွေတော့ဆက်တော့ခံစားရတယ်။အဲ့ရမျိုးဖြစ်တယ်။အရင်အထက်ဆိုင်တော့ပို့ပြီးတော့ဒီမြို့ပေါ်တွေမှာရောဘေးတော်ဝင်ရွာတွေမှာရောဘုံပေါက်ကွဲတာပို့ပြီးတော့ဖြစ်လာပါတော့။
အခုလိုမျိုးပြစ်ခတ်ပောက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ကမြို့တချို့မှာဆေးရနာရှင်စန့်ကျင်ရေးလမ်းပေါ်ထွက်ချီတက်ဆန္ဒပြသူတွေရှိနေစေဖြစ်ပါတယ်။ရွှေဘိုလောင်းလုံးတဝဲစတဲ့မြို့တွေမှာဒီနေ့ဆန္ဒပြပွဲတွေရှိသလိုစလင်းကြီးနဲ့ရဲမပင်မြို့နယ်တွေကရွာပေါင်းစုံစုပေါင်းတပိတ်လဲဒီနေ့ရှိခဲ့ပါတယ်။
လုံခြုံရေးတွေတင်ကြပ်ပြီးတော့အဖမ်းဆီးတွေရှိနေတဲ့ကြားကဆန္ဒပြပွဲတွေကိုနေပေါင်းစုံနဲ့ဆက်လုပ်နေတဲ့အကြောင်းမဆူမျက်မှောင်ကတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားကိုဗစ်ကာကွယ်ဆေးတို့အစီအစဉ်ကြောင်းတင်ပြချင်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တချို့ကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့စစ်ကောင်စီကကန့်လန့်ခဲ့ပါတယ်မိုင်းလာအဖွဲ့ကတော့သူတို့အစီအစဉ်နဲ့သူတို့ထိန်းချုပ်ရာဒေသမှာအားလုံးနေပါထိုးပေးပြီလို့တုံ့ပြန်ခဲ့ပါတယ်ကျမရေးဝန်ကြီးဌာနကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကိုဘလို့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးတွေထိုးပေးမယ်ဆိုတာစီရင်ပြုစုနေစေဖြစ်တယ်လို့ပြောခွင့်ရက VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုအောင်မြတ်သူကတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးကိုဦးစားပေးအစဉ်လိုက်ထိုးပေးနေချိန်မှာတိုင်းဒေသလက်နက်ကိုင် EAO အဖွဲ့တွေကိုလည်းဦးစားပေးကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ကျမရေးဌာနကပြောပါတယ်တချိန်တည်းမှာပဲတချို့လက်နက်ကိုင်အဖွဲ့တွေကိုကာကွယ်ဆေးထိုးနှံပေးဖို့စစ်ကောင်စီကကမ်းလှမ်းတာတွေလည်းရှိပါတယ်ဒီအထက်မှာအထုဒေသ၄မိုင်းလားအဖွဲ့လည်းပါပါတယ်စစ်ကောင်စီဘက်ကကာကွယ်ဆေးထိုးနှံတဲ့ကိစ္စအကူအညီပေးခြင်းကြောင့်ကမ်းလှမ်းစာကိုဒီရက်ပိုင်းမှာပဲရရှိခဲ့တယ်လို့မိုင်းလားအဖွဲ့ရဲ့ပြောခွင့်ရဦးဆိုင်မောက်ကပြောပါတယ်ဒါပေမဲ့မိုင်းလားဒေသမှာကာကွယ်ဆေးကိုကိုယ်အစီအစဉ်နဲ့ကိုလူအလုံးကြီးပါထိုးနှံပြီးသွားတဲ့အခြေအနေမျိုးအကူအညီမလိုတော့ကြောင်းစာပြန်ကြားခဲ့တယ်လို့သူက VOA ကိုပြောပါတယ်
ရေးချင်ရင်ကော်မရှင်လာတယ်ဒါဟိုကအကျိုးကြီးရပြည့်လို့ဖွင့်ရပို့လာတဲ့စာဖြစ်တယ်ကိုဗစ်ကာကွယ်ဆေးလူထုတွေကအကုန်လုံးကဖြစ်စရာခံတော့ကထိုးပြတာဖြစ်တယ်ဆိုတော့ကျွန်တော်ဖွဲ့စည်းနေနေကြတော့မလိုတော့ခင်ဗျကျွန်တော်စာပြန်ပေးလိုက်ပြီသူ
မိုင်းလားဒေသထဲမှာတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးကိုထိုးပေးထားတာဖြစ်တယ်လို့ပြောပါတယ်အဲ့ဒီဆေးတွေမှာတရုတ်ဘက်ကလူရန်နဲ့ဆေးတွေပါတယ်လို့မိုင်းလားတာဝန်ရှိသူတွေဘက်ကဝယ်ယူပြီးတော့ထိုးနှံပေးတဲ့ဆေးတွေလည်းပါတယ်လို့သူကပြောပါတယ်ကိုဗစ်တတိယလှိုင်းမှာတိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တချို့ကအခုလိုကိုယ့်အစီအစဉ်နဲ့ကိုသူတို့ဒေသတွေမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးနေကြပါတယ် UWSA ဝါတပ်ဖွဲ့ကထိန်းချုပ်တဲ့ဒေသမှာတရုတ်အကူအညီနဲ့ Sinovac ဆေးကိုဒေသခံအားလုံးနီးပါးကိုထိုးနှံပေးခဲ့တယ်လို့ကိုကံအဖွဲ့ကလည်းသူတို့လှုပ်ရှားနေမိနေမှာတရုတ်ထုတ်ကာကွယ်ဆေးတွေကိုထိုးနှံထားတယ်လို့ရွှေပြည်မြေသတင်းဌာနကရေးသားခဲ့ပါတယ်ကချင်လက်နက်ကိုင် KIO အဖွဲ့ရှမ်းမြောင် SSPB SSA အဖွဲ့တို့ကလည်းသူတို့ထိန်းချုပ်တဲ့နယ်မြေတွေမှာတချို့ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေတယ်လို့သိရပါတယ်စစ်ကောင်စီကတော့မြန်မာတနိုင်ငံလုံးမှာရှိတဲ့လူတွေအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့ပြောကြားထားပါတယ်နိုင်ငံထဲမှာရှိတဲ့သူအားလုံးကိုကာကွယ်ဆေးလွှမ်းကြုံထိုးပေးထားနိုင်မှရောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်မှာဖြစ်တယ်လို့ကျန်းမာရေးဝန်ထမ်းကပြည်သူ့ကျန်းမာရေးဦးစီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဝန်ရှင်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကဘယ်အဖွဲ့ကိုဘလို့အစီအစဉ်နဲ့ထိုးပေးမလဲဆိုတာနဲ့ပတ်သက်လို့မေးမြန်းရမှာအခုလိုဖြေပါတယ်
။မာနာတာရှိယောဂအခန်းရှိပါဘလို့ဟာမာတာရှိယောဂအခန်းရှိတယ်လေအဲ့ဒါမာတာရှိယောဂအခန်းဆိုဒီမှာဘယ်သူတွေပါဝင်လဲဆိုတဲ့အဲ့လို definition နဲ့ဖွင့်ရအောင်။အဲ့လိုပဲပေါ့နော်။တိုင်းသားလက်နက်ကိုင်ဖွဲ့စည်းဆိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘယ်နှခုရှိတယ်လဲဘယ်နှခုမှဒါရက်သက်ဆိုင်ရာမှာဖွဲ့စည်းတွေရတယ်ပေါ့အသေးစိတ်ဓာတ်တွေကဒီသေးရေးဖွင့်အောင်မှာဖြစ်ပါတယ်။နောက်ဆက်ကောင်ကွန်ဆေးထိုးပေးမယ်
နောက်ကလောက်မကူသာချပြလိုက်တယ်ဆိုတော့ပါပဲတရုတ်နိုင်ငံကဝယ်ယူထားတဲ့ Sinopharm COVID ကာကွယ်ဆေး24သန်းတဲ့က4သန်းထပ်မံရောက်ရှိတယ်လို့စက်တင်ဘာ23ရက်နေ့ထုတ်သတင်းစာမှာဖော်ပြခဲ့ပါတယ်တရုတ်ကာကွယ်ဆေး10သန်းကဒီလအတွင်းမြန်မာနိုင်ငံကိုရောက်ရှိလာဖို့ရှိပြီးအောက်တိုဘာလမှာ10သန်းနိုဝင်ဘာလမှာ4သန်းထပ်ပြီးရောက်လာမှာဖြစ်တာမို့ COVID ကာကွယ်ဆေးစုစုပေါင်း24သန်းဒီနှစ်တွင်ရရှိမယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်လာမယ့်2022ဇန်နဝါရီမှာဒါရီအားလုံးကိုအပီးထိုးနှံပေးဖို့ကနဦးစီစဉ်ခဲ့ပေမဲ့လည်းအခုတော့ဒီဇင်ဘာမှာနောက်ဆုံးထားပြီးတော့ထိုးနှံပေးသွားမယ်လို့ပြောပါရခင်ဗျာ
မြန်မာနိုင်ငံထဲကကိုဗစ်ကာကွယ်ဆေးတို့အစီအစဉ်တွေအကြောင်းကိုအောင်မြတ်သူကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကျွန်တော်တို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းတိုမီတာ31 32 51အပြင်လိုင်းလာမီတာ190တို့ကနေပြီးတော့လည်းနားဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီမှာလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒါဒီမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်ကြပါတယ်ရှင်
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။
VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်စက်တင်ဘာလ14ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ31.52 MHz အပြင်လိုင်းလမ်းမီတာ190ရို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအစီအစသ်ကို email ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဒီကနေ့ညတို့တရားပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့စနေနေ့အင်္ဂါနေ့ညစကဝိုင်းစီစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်သွားပါမယ်။ကွန်အောင်ကတင်ပြထားပါတယ်ရှင
်။ကိုဗစ်ကာကွယ်ဆေးထုတ်ဖို့ဘိုင်ဒန်ဆိုရရဲ့ဆောင်ရွက်ချက်ဟာပြည်ထောင်စုဆိုရရဲ့လုပ်ပိုင်ခွင့်ပေါင်းကိုကျော်လွန်လှုပ်ဆောင်တာဖြစ်ပြီးကာကွယ်ဆေးမထိုးသူတွေအနေနဲ့ဆေးထိုးဖို့ပိုဆန့်ကျင်လာစေတယ်လို့ဝေဖန်သူတွေကထောက်ပြပါရယ်စီမင်းသစ်အရာအမေရိကန်တဝန်ကလုပ်ငန်းရှင်တချို့အနေနဲ့သူတို့ဝန်ထမ်းတွေအားလုံးဆေးထိုးလာစေဖို့ဆောင်ရွက်ရမှာဖြစ်ပြီးဆေးမထိုးဘူးဆိုရင်တော့ကိုဗစ်ရှိမရှိဗတ်ဆင်ဆက်ဆေးဖို့လိုအပ်မှာပါစီကံချိုးဖောက်မှုတစ်ခုအတွက်လုပ်ငန်းရှင်တွေအနေနဲ့ဒဏ်ကြေး14,000ပေးရမှာဖြစ်ပါရယ်
The problem is that I'm trying to overcome this. ပြဿနာက
စီမံထိုးဘူးလို့ကြောက်ကငင်းဆန်နေတာဒီကိုကြော်လောက်ကိုဂျူးစားနေတဲ့အချိန်ထဲမှာသမ္မတရဲ့ဒီစီမံစည်းကမ်းတစ်ချောင်းလောက်ရကင်ရဘုခက်ခဲစေပါလေ
။ John Hopkins တက်တူရဲ့စီရင်ကိန်းနှံတွေအရအမေရိကမှာလူပေါင်း40သန်းဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီး6,000-6,000လောက်သေဆုံးခဲ့ပါရယ်။အခုအခါမှာတော့အသက်70နှစ်အထက်အမေရိကန်84ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးထိုးထားပြီးပြီလို့ကူးစက်ရောဂါတားဆီးရေးနဲ့ထိကျုပ်ရေးဌာန CDC ကပြောပါရယ်။အခုသတင်းပတ်တွေအတွင်းမှာလည်းကာကွယ်ဆေးထိုးသူတွေပိုများလာတာပါ။ဒါပေမဲ့လည်းအမေရိကန်အလုံးကြီးပါကာကွယ်ဆေးမထိုးဘူးဆိုရင်တော့ကိုဗစ်ကူးစက်မှုတွေဆက်ဖြစ်ပွားလာမှာမျိုးကိုတောင်းရှိသူတွေကစိုးရိမ်နေပါရယ်။သမ္မတဂျိုးဘိုင်ဒန်ရဲ့ကာကွယ်ဆေးထိုးလာဖို့ဆောင်ရွက်တဲ့အစီအစဉ်အပေါ်ကတော့ Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကကန့်ကွက်နေပြီးဥပဒေကြောင်းအရတုံ့ပြန်မှာဖြစ်တယ်လို့ဒီစီမင်းသစ်ဟာဖွဲ့စည်းပုံနဲ့မကန့်ညီဘူးလို့ဆိုပါရယ်။ဘိုင်ဒန်ဆိုရကတော့နိုင်ငံတော်ကကျန်းမာရေးဌာနတွေအပေါ်ညှဉ်းပန်းပိုင်ခွင့်ရှိတယ်လို့ခြေပါပြီးအဲ့ဒီဌာနတွေမှာဝန်ထမ်းပေါင်း18တန်းရှိပါတယ်။ဝန်ထမ်းလုပ်သား100နဲ့အထက်ရှိတဲ့လုပ်ငန်းခွင်တွေမှာဆိုရင်လည်းတန်း80လောက်ရှိနေတာပါ
။ This is an appropriate action we believe.
တကယ်တော့ဆောင်ရွက်ချက်ဖြစ်တယ်လို့ယုံကြည်ပါတယ်။အရေးကြီးဆုံးကလူထုကျန်းမာရေးရှုထောင့်ကနေကြည့်မယ်ဆိုရင်လည်းအလုပ်သမားတွေဘေးရန်ကင်းကင်းလုတ်ကင်နိုင်လေစီးပွားရေးပိုင်းမှာပိုအားကောင်းလာစေဖို့အထောက်အကူဖြစ်လေပါပဲ။
မကြသေးခင်ကလည်းသမ္မတဘိုက်ဒန်ဟာအမေရိကန်ဆိုရဝန်ထမ်းတွေကာကွယ်ဆေးထိုးဖို့အမိန့်ညွှန်ကြားချက်တစ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။မကြသေးခင်ကအောက်ယူတဲ့ CNN လူထုစစ်တမ်းတစ်ခုအရအမေရိကန်စီးပွားရေးဟာမကောင်းဘူးလို့အမေရိကန်60နှစ်ရာခိုင်နှုန်းကတုံ့ပြန်ထားတဲ့အချိန်မှာပဲကာကွယ်ဆေးထိုးလာအောင်အမေရိကန်ဆိုရကကြိုးပမ်းလာတာပါ။ဒါပေမဲ့လည်းကာကွယ်ဆေးထိုးသူပိုများလာတာကြောင့်စီးပွားရေးပိုကောင်းလာမလား၊ကာကွယ်ဆေးမထိုးသူတွေကအစိုးရရဲ့အမိန့်ကိုပိုးပြီးတော့အခန့်ဆန့်ကျင်လာမလားဆိုတာကတော့စက်ပြီးစောင့်ကြည့်ရမှာပါ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုအောင်ကတင်ပြသွားတာပါရှင်။မကြာခင်မှာတော့အင်္ဂါနေ့ညစကပိုင်းအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အင်္ဂါနေ့ညစကပိုင်းအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုသံအမတ်ကြီးအဖြစ်ဆက်ပြီးတော့အတိအမှတ်ပြုဖို့ကမ္ဘာတစ်ဝှမ်းမှာရှိတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှောက်ရှားသူတွေကတရားပိုင်းတွေအတွင်းတောင်းဆိုလှောက်ရှားနေကြပါတယ်ဒီထဲမှာအမေရိကန်ကမြန်မာဒီမိုကရေစီရေးတက်ကြွလှောက်ရှားသူတွေလည်းပါဝင်ကြပါတယ်သူတို့ရဲ့မျှော်လင့်ချက်လှုံ့ဆော်ချက်စရော်ရဲနဲ့ပတ်သက်ပြီးတော့နယူးယောက်အခြေစိုက် NYCBCBurmese community ကမရှိမင်း Virginia အခြေစိုက် Freedom Justice Equality for မြန်မာအဖွဲ့ကကိုမျိုးစော်ဦးတို့နဲ့ကိုကျော်ကျော်သိန်းကဆက်သွယ်မြင်မြန်ဆွေးနွေးထားပါတယ်ရှင
်။မရှိမင်းကိုမျိုးစော်ဦး VOA ရဲ့ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ
။မင်္ဂလာပ
ါ။ဆိုတော့ကျွန်တော်မရှိမင်းနဲ့ကျွန်တော်စလိုက်ပါမယ်။ကျွန်တော်ပထမဦးဆုံးမေးခွန်းကိုအခုဆိုရင်ဟလာကျွန်တော်တို့ဒီစီစဉ်ကိုအတန်လွှင့်မဲ့စက်တင်ဘာလ14ရက်အင်္ဂါနေ့ဆိုရင်ကုလသမဂ္ဂ86ကျင်းပြောင်းသူတွေညီလာခံမှာ credential challenge ပေါ့နော်မြန်မာနိုင်ငံကိုဘယ်သူကိုစားပြုမလဲလက်ရှိတမ်းမကြီးဦးကျော်မိုးထွန်းကိုစားပြုမလားဒါမှမဟုတ်စစ်ကောင်စီကနေပြီးတော့အဆိုတင်သွင်းထားတဲ့ဟလာတန်ကိုစလဲကိုတည်ပြုမလားဆိုတာကိုစပြီးတော့သူတို့ဆွေးနွေးကြပါမယ်ကျွန်တော်တို့သိထားသလားမနေ့ပြန်မှာမနေ့ပြန်ဆိုတာကအင်္ဂါနေ့မှာအခုအတန်လွှင့်နေတဲ့အချိန်ဆိုရင်တော့ဒီ credential committee မှာပါမဲ့နိုင်ငံတွေကိုနိုင်ငံသူတို့ရေးပြီးတဲ့အဆင့်ကိုရောက်သွားပါပြီနောက်ရက်ဒီမှာသူတို့ဒါကိုဆွေးနွေးကြမယ်ဆိုဖြတ်ကြမယ်ပေါ့နော်ကုလသမဂ္ဂထပ်ပြီးနေလာမယ်ဆိုတော့မရှင်မင်းတို့ကိုမျိုးစော်ဦးတို့ကဟလာတာမန်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတာမန်ကြီးဖြစ်ဆက်ပြီးတော့အတိအမှတ်ပြုတ်ပေးဖို့ဆိုပြီးတော့ကုလသမဂ္ဂကိုတောင်းဆိုပြီးတော့ဆန္ဒပြတဲ့လှုပ်ရှားမှုတွေအကြီးအကျယ်လုပ်နေကြတယ်လို့ကျွန်တော်တို့လို့နားလည်ထားပါတယ်ဆိုတော့မရှင်မင်းတို့အခုလုပ်နေတဲ့လှုပ်ရှားမှုရဲ့အရှိန်အဟုန်ကဘယ်လောက်ကြီးတယ်လို့မရှင်မင်းပြောနိုင်ပါလားခင်ဗျာ
တော်အရေးပါရောက်တယ်လို့ယုံကြည်ပါတယ်ကိုအခုဆိုရင်မြန်မာနိုင်ငံမှာလည်းဒီဒီအကျင့်ကြာလိုက်ပြီဆိုတဲ့အခါကျတော့ပြည်သူတွေကတက်ကြွနေတဲ့အချိန်ဖြစ်ပါတယ်အဲ့ဒါအပြင်ပြည်သူတွေတက်ကြွနေတယ်လို့ပဲဒီမင်းအောင်လိုင်းတို့ဘက်ကနေလည်းပို့ပြီးတော့ဖိအားပေးပြီးတော့ ES ဆက်လုပ်နေတာကြီးကတိုးလှုပ်လာဖို့ပဲရှိပါတယ်အဲ့အတွက်ကြောင့်မလို့ဒီဘက်ကနေပြီးတော့ကိုအဝေးကိုရောက်နေတဲ့လွတ်လပ်တဲ့နိုင်ငံတွေကိုရောက်နေတဲ့ဒီဘက်မှာ free speech freedom to demonstrate ဒီလိုမျိုး right တွေရှိထားတဲ့နိုင်ငံမှာရောက်နေတဲ့လူတွေကပို့တိုးပြီးတော့ဒီ diplomatic way နဲ့ပေါ့နော်ဒီဆန္ဒပြရဲဆိုတာလည်းပတ်ဝန်းကျင်မှာရှိတဲ့တခြားလူမျိုးတွေလည်းတီးဖို့ပြီးရခါကြတော့လည်းအစိုးရဘိုင်းနေနိုင်ငံဆောင်အစိုးရဘိုင်းနေရလည်းဒီဘက်ရောက်နေမြန်မာတွေကစာသွေးမအေးဘူးဆိုတာကိုတီးဖို့ပြီးတော့ကိုရီးယားလည်း diplomatic way နဲ့သူတို့ရှိကိုပို့တဲ့စာတွေကိုလူဆောင်တော့မှလက်မှတ်တွေရအောင်ယူပြီးတော့များများပို့နိုင်လေပို့ပြီးတော့ထိရောက်လေဖြစ်မှာပါပြီးတော့ main line တော့ကနေပြီးတော့အများအားပြောနေတာသူတို့မှာ territory ရှိတယ်အာသူတို့ကအချုပ်ချာအာဏာရှိရဲဆိုတဲ့သဘောမျိုးနဲ့ propaganda ဖြန့်နေတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့ဒါမှားတယ်ဆိုတာကိုမြန်မာပြည်မှာတချို့မျိုးရည်တွေမှာလည်းဒီလိုမျိုးခက်ခဲနေတဲ့ကြားရရအောင်ဆန္ဒပြနေတဲ့ပြည်သူတွေရှိပါတယ်။ဒါပေမဲ့အရင်ကတော့မလုံနိုင်ဘူးပေါ့နော်။ဖျော်ဖျော်ကြီးအစလုံးကတော့ထွက်လို့လို့မရဘူး။အသက်အိုးအိမ်စည်းစိမ်ကိုအကုန်လဲပြီးလုပ်နေရတာမြန်မာပြည်ဘက်မှာ။အဲ့ဒါကမှကိုရီးယားအနေနဲ့ကင်းကင်းနဲ့လုံလို့ရတဲ့လူတွေကရအောင်လုပ်တဲ့နီးနဲ့ diplomatic way or physically ဆန္ဒပြတဲ့နီးနဲ့ရောလုံးနေတာကြီးကထိရောက်မှုရှိရလို့မင်းအောင်လိုင်းတို့ပြောနေတာကြီးကအမားတွေလိမ့်လဲတာတွေဆိုတာကိုထက်ခါတလဲလဲမီဒီယာတွေရောကဘာတစ်ခုလုံးရောကို့အပေါင်းအသင်းအတိုင်းဝိုင်းပေါ့နော်ဒီမြန်မာမဟုတ်တဲ့လူတွေရော remind လုပ်နေခြင်းဟာလိုအပ်တယ်ထိရောက်တယ်လို့သွေးအေးမသွားအောင်လုံးတင်တဲ့အရာလို့ရှင်မင်းကယူဆပါတယ်ရှင
်ဟုတ်ကဲ့ခင်ဗျဆိုတော့မက်ရှင်မင်းကနယူးယောက်မှာခြေစိုက်တယ်ကိုမျိုးစော်ဦးကတော့ကျွန်တော်တို့ဒီဘက်ဝါရှင်တန်ဒီစီမေရီလန်ဗာဂျီးနီးယားပေါ့နော်နေတာတော့ဗာဂျီးနီးယားမှာဒါပေမဲ့ဒီသုံးပြည်နယ်နေရာ၃ခုဒေသ၃ခုမှာခြေဆိုင်တဲ့လှုပ်ရှားမှုကိုကိုမျိုးစော်ဦးတို့ကလုပ်နေကြတယ်ဆိုတော့ကိုမျိုးစော်ဦးတို့ရဲ့လှုပ်ရှားမှုအရှိန်ဝန်ကရောဘယ်လောက်ထိကြီးနေပါသလဲကိုမျိုးစော်ဦ
းဟုတ်ကဲ့ပါခင်ဗျဒေါ်လာရေးအခု9လတည်းဝင်လာတဲ့အခါမှာကျွန်တော်တို့ကဒီ DC movement မှာပြီးခဲ့တဲ့ရှစ်လေးလုံးနှစ်ပတ်လည်တော့လည်းလူ4000ကျော်လောက်ပါဝင်ဆန္ဒပြပါတယ်အခုဒီ New York ကိုကျွန်တော်တို့ဒီဘက်က bus တွေနဲ့ရောက်တရားပေါ့နော်အဲ့လိုမျိုးသွားပြီးတော့ဆန္ဒပြကြတယ်ကျွန်တော်တို့ဘက်ကလူတွေနောက်နေနေရရကလာပြီးတော့ဥပမာဝင်ရတဲ့ခါမှာနယူးယောက်မှာရှိတဲ့ The Critical Challenge ဆိုခေါ်တဲ့အဲ့ဒီဟိုကျော်မွန်းထွန်းရဲ့ဟိုဟာဘယ်လိုပြောရမလဲသူရဲ
့ကိုစားပြု
တဲ့ represent ဖြစ်မှုကိုကြော်ပြီးကျွန်တော်တို့ဝိုင်းပြီးတော့ထောက်ခံကြတာအခုလူတစ်ထောင်ကျော်လောက် campaign ကြီးရှိပါတယ
်ဟုတ်ကဲ
့အဲ့တော့အကုန်လုံးကဆန္ဒပြတဲ့တော်လိုင်းကြီးကာလကြာလာတဲ့နဲ့အမျှအကုန်လုံးသူ့မှာရှိတဲ့ potential သူ့မှာရှိတဲ့ကျွမ်းကျင်မှုတွေတဖြည်းဖြည်းကျွမ်းကျင်လာပါတယ်ပို့ပြီးတော့ဥပမာဟိုဟာဈေးရောက်တဲ့လူကရောင်းမယ်ဟို fundraising အတွက်လုပ်တဲ့လူကလည်းစင်ပြေလာတယ်ဒီဘက်ကနိုင်ငံရေးလှုပ်ရှားမှု speech လုပ်တဲ့လူတွေဒီဘက်ကဟိုဒီဟိုဘာမှပေးတွေပါတွေလုပ်တဲ့လူတွေဒါဗမာနိုင်ငံကို အန်ယူဂျီကိုကိုးစားပြုဖို့အတွက်လှုပ်ရှားနေတဲ့လူငယ်တွေလူငယ်လူကြီးမှန်သမျှအကုန်လုံးပို့ပြီးတော့ inside outside အချိန်ရလာတယ်ပေါ့ခင်ဗျာဟုတ်ကဲ့ခုနလားကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီလောက်အာဂျိုမန်တက်ပေါ့နော်လူငယ်ကတော့ကိုမျိုးစော်ဦးလည်းပြောတယ်မရှင်မင်းလည်းပြောတယ်လူငယ်ကဒီလောက်ဟလာအများကြီးပါလာနေရောဒီလူနိုင်ငံမျိုးမှနေပြီးတော့ဟလာနေတတူကဂျုံကန်နေရတဲ့ကိုရဲ့ရက်တီရဲ့အတွက်လုံနေရတဲ့အချိန်ကြီးဂျားထဲမှာကိုပဲကိုမိခင်တိုင်းပြည်ရဲ့အရေးအတွက်အချိန်ပေးပြီးတော့ငွေအားလူအားအချိန်စသည်အပြင်ပေးပြီးတော့လုပ်တယ်ဆိုတော့လွယ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်အဲ့လိုနားလဲပါတယ်ဒါကတတော်ကိုအားဆိုင်ပြီးတော့လုပ်ကြရတယ်ကိစ္စဆိုတော့ဒီလောက်ထိကိုအားဆိုင်ပြီးတော့လုပ်နေတဲ့ကိစ္စအပေါ်မှာမရှိမင်းဘလောက်များမျှော်လင့်ချက်ထားပါတယ်လေ
အပြည့်ဝယုံကြည်တယ်ကိုနိုင်မယ်လို့အပြည့်ဝယုံကြည်တယ်အချိန်တိုင်းတာတခုတော့ကြာမယ်ပေးဆက်မှုတွေများမယ်ဒါပေမဲ့နိုင်မယ်ဆိုတော့ပန်းနိုင်ကိုသွားနေကြတာဒီလိုမျိုးလူတွေအကိုကအကိုဒီလိုမျိုးရာကနန်းထောင်ကနန်းလေးပဲ objective တူတူမဟုတ်ဘူးအခုလိုမျိုးလူတန်းနဲ့ချီပြီးတော့ objective တခုတည်းကိုသွားနေတယ်ဆိုတာအဲ့ဒီအားလေအရန်ရှားတယ်ဒီလိုမျိုးအားနဲ့သွားနေတဲ့အတွက်ကြောင့်နိုင်ကိုနိုင်မှာလို့ယူဆရတဲ့အတွက်ကြောင့်မလို့ဘာပဲလို့ကလို့ကပေးဆက်ရတာတန်တယ်ဒီအပြင်ကမြန်မာပြည်ပေးဆက်ရတာပြည်တွင်းကမြန်မာပြည်တကယ်ရင်ဆိုင်နေရတဲ့ဆိုင်ဘာမှမရှိတဲ့အတွက်ကြောင့်မလို့တမျိုးတွေဆက်ကိုလုပ်ရမယ်။နိုင်ကိုနိုင်မယ်ဆိုတော့ရည်ရွယ်ချက်နဲ့ပဲဆက်သွားမယ်ပေါ့
။ကိုမျိုးစော်ဦးရောဘလောက်ထိမျှော်လင့်ချက်ထားတယ်လဲ
။ကျွန်တော်တို့ကဒီတကဘာလုံးကမှာရှိတဲ့ဝေးရောက်မြန်မာတွေအကုန်လုံးကဒီအောင်ပဲအာဂျိုမန်တိုက်ပေါ့နော်။မျှော်လင့်ချက်ကိုအကြီးထားပြီးတော့အကုန်လုံးပူးပေါင်းမှာဝင်ကြတယ်။ကျွန်တော်တို့အမေရိကန်တနိုင်ငံနဲ့မဟုတ်ပါဘူးဗျ။နိုင်ငံတကာမှာရှိတဲ့ဝေးရောက်မြန်မာတွေပြည်တွင်းမှာရှိတဲ့ပြည်သူလူထုကိုခံစားနေရတဲ့ဒုက္ခတွေကိုကိုးစားပြုပြီးတော့ကျွန်တော်တို့ကတက်ကြွတော့ဝန်းရံကြပြီးတော့သူတို့တွေလုံမြောက်ဖို့အတွက်ကိုကျွန်တော်တို့ကအမှန်တကယ်ပဲရင်ထဲမှာစံနာအပြည့်ဝနဲ့ကျွန်တော်တို့ပူးပေါင်းပါဝင်ကြနေတတူကကိုရုံးကန်တဲ့ဟာတွေကိုမေ့ထားပြီးတော့ပြင်ပန်းနဲ့မောတဲ့သဘောမထားဘဲနဲ့เนาะဟိုမိသားစုဆိုလည်းကလေးတွေပါပါတယ်ပြည့်ရမလားအကုန်လုံးခေါ်လာပြီးတော့ရအောင်ကိုကျွန်တော်ရအောင်ချီတက်လာခဲ့ကြတာပါမှန်တာတဲ့နေရာဆုထားတဲ့နေရာဟုတ်ကဲ့အဲ့တော့ကျွန်တော်တို့ရဲ့မျှော်လင့်ချက်ကတော့တကယ်ကိုအကြီးလို့ပြောလို့ရပါတယ်ဗျဟု
တ်ဆိုတော့မျှော်လင့်ချက်ဆိုတာကကျွန်တော်တို့အခုပြောကြတဲ့အချိန်ဒီမှာအဓိကအချက်ကတော့ဟလာလက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုစားပြုတန်မတ်ဖြစ်ဆက်ပြီးတော့အတိမတ်ပြုဖို့ပေါ့နော်ဒါကလက်ရှိမှာမဲ့ရှင်မင်းတို့ကိုမျိုးစုံတို့ဟလာတွန်းတွန်းတိုက်တိုက်နဲ့အားကျုံမှန်တဲ့လုပ်နေကြတဲ့ကိစ္စပေါ့ဆိုတော့မဲ့ရှင်မင်းအကယ်၍များဒါကုလသမဂ္ဂရဲ့ဆိုမဲ့ချက်ပေါ်မှာမူတည်တာပေါ့နော်ကုလသမဂ္ဂဒီကိုစားပြုမှုဆုံးဖြတ်ရွေးချယ်ရေးအဖွဲ့လို့ပြောရမှာပေါ့ credential committee ကနေပြီးတော့ဆုံးဖြတ်တဲ့ပုံမှာမူတည်တယ်တခါကုလသမဂ္ဂအထွေထွေညီလာခံမှာတက်နေတဲ့အဖွဲ့ဝင်နိုင်ငံအားလုံးရဲ့ဆုံးဖြတ်ချက်ပုံမှာမူတည်မယ်ဆိုတော့အကယ်၍များဟာလားမရှင်မင်းတို့မျှော်လင့်တယ်လို့ဖြစ်မလာခဲ့ဘူးပေါ့ဖြစ်မလာခဲ့ဘူးလို့တက်တက်ပြောရရင်တော့ဟာလားဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးဖြစ်အတိမတ်ပြုတယ်လို့လည်းမပြောဘူးစစ်ကောင်စီဘက်ကတင်သွင်းတဲ့တန်မတ်ကိုလည်းပဲအတိမတ်ပြုတယ်လို့မပြောဘူးကြားချတာမျိုးလည်းဖြစ်ချင်းဖြစ်နိုင်တယ်ဒါမှမဟုတ်တယောက်မှတယောက်ကိုအတိမတ်ပြုတာမျိုးလည်းဖြစ်နိုင်တယ်ဆိုတော့မန်ရှင်မင်းတို့လိုချင်တာကဥကြုံမိုးထုံးကိုအတိမတ်ပြုဖို့အကယ်၍များအဲ့ဒီလိုဖြစ်မလာခဲ့ဘူးဆိုရင်ကောမန်ရှင်မင်းအဲ့ဒီအပေါ်မှာဘလူအဲ့ဒီအခြေအနေကိုဘလူခံယူမလဲစိတ်ပြက်လည်းပြက်ဖြစ်မလားဘလူမျိုးများသဘောထားမလဲမန်ရှင်မင်း
လူဆိုတော့အကိုဒီ result ကအဲ့လိုမျိုးကြားနေတာပဲဖြစ်ဖြစ်သူတို့ဒီ decision postpone လုပ်မယ်ပေါ့ future မှာပဲဆုံးဖြတ်မယ်အခုလောလောဆယ်မဆုံးဖြတ်သေးဘူးပဲဖြစ်ဖြစ်အဲ့လိုတွေဖြစ်လာခဲ့ရင်တော့လူဆိုတော့ခဏတော့စိတ်ထိကြိုက်မယ်ဒါပေမဲ့အာရော့သွားလို့မရဘူးဒီ UN ကဥကြုံမုံထွန်တာမတိဥကြုံမုံထွန်ရွေးရင်တော့တိတ်ကောင်းတာပေါ့ဒါဆိုရင်တော့မြန်မာနိုင်ငံတွက်ကတစ်ဖက်တစ်လမ်းတော်တော်အားဖြစ်မယ်ဒါပေမဲ့မရွေးခဲ့ရင်လည်းမြန်မာနိုင်ငံမှာ NUG government ဟာသူတို့လှုပ်ရှားရှိတာရို့ဆက်လက်လှုပ်ရှားနေတာပဲဟိုတခြားနိုင်ငံတွေကဝင်ကူပါကိုကတော့အကူအညီတောင်းမှာကိုတောင်းဝင်ဒီနိုင်ငံက government to government ကူညီပါလို့တောက်ချက်ကူညီတောင်းလာတာကိုတောင်းဝင်လုံးစော်လာတာကိုတောင်းဝင်ဆက်လုပ်ဆရာရှိတာလုပ်ရမှာလဲကိုတောင်းဝင်ပဲအဲ့တော့ဟိုဘက်က UN မကူညီပင်မဲ့လဲဆက်သွားရမှာပဲအခုလောလောဆယ်တော့ဒါကို target ထားနေတာပေါ့နော်ဒီဟာဖြစ်လာရင်တော့အထောက်အကူအများကြီးဖြစ်မှာဟုတ်လို့မဖြစ်လာဘူးဆိုရင်လဲကိုကမြန်မာနိုင်ငံဆက်ပတ်မှုဆရာရှိရပို့ရမယ်ဥမာဆိုရင် UN ဒါရိုက်ကူညီတောင်းလို့မရတော့တဲ့အနေထားဆိုရင်နိုင်ငံတစ်ခုချင်းကို individuality ကိုနဲ့ပလဲပနံတင့်နေတဲ့နိုင်ငံတွေကိုပဲတိုက်ရိုက်သူတို့စာရေးပြီးတော့တန်ယုံတွေကိုစာရေးပြီးတော့ပဲကူညီပါ NUG ကိုအတိမတ်ပြုပါတနိုင်ငံချင်းကအတိမတ်ဆက်ပြုလာဖို့ United Nation အနေနဲ့မတိမတ်မပြုနိုင်တော့မှာဒီလိုဖြစ်လာအောင်အထူးသဖြင့် Asia နိုင်ငံတွေကိုဦးစားပေးပြီးတော့ပေါ့နော
်ဟုတ်ကဲ့
ပြီးတော့ US ကိုလည်းဆက်ပြီးတော့ဖိအားပေးရနေတယ်အဲ့လိုပဲဆက်သွားရမှာပဲကိုစိတ်ဓာတ်ကျသွားစရာအကြောင်းမရှိဘူးဒီမှာလာပေါင်းများစွာလဲတကူလဲဖြတ်တန်းလာပြီးပြီမြန်မာနိုင်ငံကြီးအနေနဲ့က ที่ยากุญย์พวกพ่อพ่อที่ไม่ชอบเนี่ยเลยแล้วสะดวกคือส่วนอินเตอร์เนชั่นแนลมาแต่ไม่รู้อินเตอร์เนชั่นแนลก็เลยเจ๊สุดเนี่ยอันก็ลองคนนั้นพิจารณาแต่ไม่รู้ว่าทุกสกัดพี่ลอยอะไรเนี่ยมาไม่ชินเลยชินไอ้ทำมาลุแต่ไม่รู้นิมานังมาพิจารณาดีคงท้าลุไม่ชอบอารมณ์นิมาบีเวียงเนี่ยนิมาเนี่ยใช้สับปีรอสับปีรอไต่ตัวไหมกูย่าเลยไปอันนี้ย่าโอเคใช้ได้จ้าตัวไม่ชอบหรืออารมณ์ไต่ตรงเจน
เลยกูมิวโซ่อยู่เกย์เนี่ยกูมิวโซ่อยู่เนี่ยเล่นตลกพี่มาลาบูส่วนยังสิ่งเล็บเจ็บสิ่งเล็บเจ็บมีอะไรพี่มีมาสิ่งเด็ดมีอะไรจ้ามีมาบลูมีอะไรปอมากูมิวโซ่ตบทามีมาเลย
โอเคจโน่ตะกูเร่ตบทามีอะไรเนาะจโน่อ่ะโซเยอว่าอะไรมิวဟိုပလန်အင်းနဲ့မရဘီသွားမယ်စီသွားမယ်ပေါ့เนาะကျွန်တော်တို့တောက်လျှောက်အခြေရေရှည်ပလန်အတွက်ကိုတခါလေးစဉ်းစားထားပြီးတော့မှကျွန်တော်တို့ဒီဒီတိုက်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့တခြားအခုတကဘာလုံးကရှိတဲ့ဝေရောက်မြန်မာတွေလက်ချင်းချိတ်ပြီးတော့အခုလိုလုံနေကြတဲ့အချိန်မှာသူတို့ကိုဒီလိုမျှော်လင့်ချက်ဖြစ်မလာခဲ့တဲ့အချိန်မှာဘယ်လိုမျိုးပြင်ဆင်ရမလဲဆိုတော့အရင်အတဲ့ပုံကြီးတွေးဆတွေးစီညှို့ရမယ်တိုင်းနာတွေကလည်းပို့ပြီးတော့စီးလုံးညှို့ရမယ်မြန်မာနဲ့တိုင်းနာတွေကအကုန်လုံးတွေ့ရတဲ့တန်နဲ့ဖြစ်ရအောင်เนาะအဲ့ဒီရာကိုတိတိချာချာညှိညှိနိုင်နိုင်လောက်ကြမယ်ဆိုရင်ကိုကကိုကိုရင်လည်းအောင်မြင်မှုရာမခဲရင်ပါဒီပြည်ပနိုင်ငံတွေကုညီမလည်းမဟုတ်ဘူးဒါပေမဲ့အကူညီနိုင်တော့ရနိုင်တဲ့များတော့ကျွန်တော်တို့ဒီဘက်ကအဝေးရောက်မြန်မာတွေကအစွမ်းကုန်လောက်ရမယ်ပြည်တွင်းကိုလည်းပံ့ပိုးမယ်ဆိုရင်ဒီရည်မှန်းချက်ကတနည်းနည်းတစ်ချိန်မှာပြည့်ုပ်ပြည့်ရမယ်ရည်မှန်းချက်တခုဖြစ်ပါတယ်ဒါအားလုံးရဲ့ဆန္ဒပါပဲ
ဟုတ်ကဲ့ပါဆိုတော့အခုလက်ရှိကဟလာစေကောင်စီကအာဏာသိမ်းထားတယ်ပေါ့နော်စကောင်းစီအနာသိမှုကိုသဘောမတူဘူးလက်မခံဘူးစန့်ကျင်နေဆိုပြီးတော့ဂျာကာလာမျိုးသားညွေအစိုးရ NUG ဆိုတာဖွင့်ထားတယ်ဂျာကာလာမျိုးသားညွေအစိုးရအခြေခံက CRPH ပေါ့ပြည်တော်စုလွှတ်တော်ကူစားပြီးကောမဒီကျွန်တော်တို့2020နိုမာလာရွေးကောက်ပွဲကနေပြီးတော့တက်လာတဲ့လွှတ်တော်ကူစားလေတွေနဲ့ဖွဲ့စည်းထားတဲ့ CRPH CRPH ကနေပြီးတော့တခါ NUG အစိုးရကိုဖွဲ့စည်းထားတယ်မရှိမင်း NUG တို့ CRPH တို့ဒီဖွဲ့စည်းတဲ့အပေါ်မှာမရှိမင်းတို့ဘယ်လောက်အထိယုံကြည်ကူစားမှုရှိပါတယ်ခင်ဗျအ
ပြည့်ဝယုံကြည်ပါတယ်ဒီလိုမျိုးအားနည်းချက်တွေတော့ရှိမှာပဲကိုကျော်ကဒီကာလမှာ NUG ကိုချင်းမင်းတို့မိတ်ဆွေတငယ်ချင်းငယ်ပေါင်းကြီးပေါ်ရဲမှာလည်းအားမရပဲနဲ့ဝေဖန်တဲ့လူတွေရှိတယ်ဒါဟာဝေဖန်ခံနိုင်ရမယ်အစိုးရဆိုတော့ပြည်သူကတင်ပြထားတာဖြစ်တဲ့ပြည်သူကကိုယ်ကဲပိုင်ခွင့်ရှိတယ်ဒီနိုင်ငံကလည်းဒီလိုပဲတကယ်က President ဆိုတာပြည်သူကို serve လုပ်တာဆိုတော့ဝေဖန်နိုင်ရောခံနိုင်ရမယ်ဒါပေမဲ့သူတို့ကလည်းအပြည့်အဝယုံကြည်မှုရှိတယ်ဝေဖန်နိုင်လဲကိုယ်တွေကမယုံကြည်ရတော့မဟုတ်ဘူးသူတို့ကလည်းအခုချိန်ကတမန်တမယိုးကြအစိုးရမဟုတ်ဘူးဒီလိုမျိုးစစ်တပ်ကနေပြီးတော့အကြမ်းဖက်စစ်တပ်ကနေပြီးတော့လက်နက်သုံးပြီးတော့ချုပ်ချယ်မှုစူးစမ်းနေတဲ့ကာလမှာအုပ်ချုပ်ရတဲ့အတွက်ကြောင့်သူတို့ကပြေးလွှားနေရတယ်ပုံရှောင်နေရတယ်တက်ကနိုလော်ဂျီပိုင်းကလည်းမြန်မာနိုင်ငံကအလောက် advance မဖြစ်ဘူး infrastructure လည်းငွေတွေကတိတ် strong ဖြစ်တာမဟုတ်ဘူးအမေရိကန်ဆန်းစုကြည်တွေလက်အောက်မှာသမီးတို့နိုင်ငံလေးက၄နှစ်ခွဲကာလလေးပဲရှိသေးတယ်တကယ်စစ်စစ်ပေါက်ပေါက်တွက်ရှင်သူ့ April မှာ office ကိုလွှဲခဲ့တာ
ဟုတ်ကဲ့
အဲ့တော့၄နှစ်ခွဲလေးမှာတက်နိုင်တယ်လို့ခဲ့ပေမဲ့လည်း infrastructure မတောင့်တင်းတဲ့တခါကျတော့ခက်ခဲအများကြီးရှိတယ်အခု CRPH ကနေတင်မြောက်လိုက်တဲ့ NUG အစိုးရမှာဒါကိုပြည်သူတွေဘက်ကလည်းနည်းနည်းပိုးပါတော့ပြန်နာလည်းပြရမှာပေါ့နော်ဒါပေမဲ့ကိုရီးယားအဝေးရောက်နေတော့ဟုတ်တယ်ပြောဖို့ကလွယ်တယ်ပြည်တွင်းမှာတကယ်ခံစားနေတဲ့ပြည်သူတွေကမမြန်ပြီးစေချင်တာပေါ့လေအဲ့ပြည်သူတွေတအားကိုချင်းစာပြီးတဲ့ငွေချင်းတွေကလည်းခံပြင်းတာပေါ့လေဒါပေမဲ့ရှင်မင်းတကူတဲ့အနေနဲ့ရှင်မင်းတို့အဖွဲ့အစည်းအနေနဲ့ပြောရရင်တော့ယုံကြည်မှုအပြည့်ရှိတယ်ဘာလို့ဆိုတော့နောက်ဆုံးကျနိုင်ငံတကာနိုင်ငံကိုတကယ်ကောင်းစေချင်အားလုံးတူတူဝိုင်းလုံးမှာအစိုးရတစ်ခုတည်းရပဲလုပ်လို့မရအောင်သူတို့ကတော့ legislation တို့ judiciary တို့ executive တို့ level တွေချပေးလိမ့်မယ်ဒါပေမဲ့ပြည်သူကတခြားပိုင်းတွေဝိုင်းဝန်းထူထောင်မှသာမြန်မာနိုင်ငံပဲနိုင်ငံဖြစ်ဖြစ်ကအဆင်ပြေမှာအဲ့လိုမျိုးပဲခံယူရတယ်။ဒီတာဝန်တစ်ခုကို NUG တစ်ခုလည်းကိုပဲမပေးထားဘူး။ကိုယ်နိုင်ငံကားမှုဆိုတာအကုန်လုံးကတယောက်တစ်လက်ဝိုင်းလုံးမှသာကောင်းမှာဖြစ်တဲ့တကြောင်မလို့ NUG ဝေဖန်လို့ရတယ်။ NUG ကလည်းဝေဖန်တာကတကယ်ဝေဖန်တဲ့အရာဆိုသူလည်းပြင်ဆင်တဲ့နဲ့ပြည်သူကလည်းကိုယ်နိုင်ငံကိုလှုပ်ရမယ်။အဲ့လိုခံယူထားပါရဲ့ရှင့်။ကို November 2020မှာ Legally Democratic Election မှာရွေးချယ်ထားတဲ့အစိုးရပေါ်ယုံကြည်မှုရှိပါရဲ့ရှင့်။
ကိုမျိုးစောဦးတို့ရောခုနမက်ရှင်မင်းပြောသလိုဟလာ NUG ဆိုရပေါ်အားမလို့အားမရဖြစ်တာတွေတချို့ဟာတွေဘဝင်မကြဖြစ်တာတွေတချို့ဟာတွေဟိုလူလေးမလို့ဘူးလားလူလေးမလို့ဘူးလားဘာလို့နှင်းနေရတာလဲစသည်အပြင်အဲ့လိုမျိုးလေးတွေဖြစ်သလားတကယ်ယုံကြည်အားထားမှုရှိသလားကိုမျိုးစောဦ
းကျွန်တော်တို့ကတော့တကယ်ယုံကြည်အားထားမှုရှိပါဘာလို့လဲဆိုတော့အဓိကအပြင်ဟာပြည်သူရဲ့တပီလုံးရဲ့ဆန္ဒပေါ့နော်တပီလုံးရဲ့ဆန္ဒနဲ့ရွေးကောက်ထားတဲ့ data အမှတ်တွေဖြစ်တယ်သူတို့မှပြည်သူလူထုပေးထားတဲ့ petition လုံးရှိတယ်ပေါ့နော်ကျွန်တော်တို့ကသူတို့ပဲအဓိကဟိုယုံကြည်ကြည်နဲ့ကိုဆက်ဆံပါတယ်ခင်ဗျကျွန်တော်တို့ဘယ်ဖွဲ့စည်းပေဖြစ်စေကာမူဒီဘက်ကကိုလုံနိုင်တာကိုလုံတယ်လို့မျိုးသူတို့ကလည်းအဓိကသူတို့ရဲ့ policy ကိုကျွန်တော်တို့ကအနောက်ကတေချာလိုက်ပါတယ်ဗျ။တေချာလိုက်တဲ့အခါမှာအခုလိုမျိုးတချို့နေရာတွေကပုံဖြတ်တဲ့ဟာတွေရှိတယ်။ကောလာဟာလာလိုမျိုးဖန်တီးပြီးတော့ဒီတော်လိုင်းကြီးကိုအားနေအောင်တမင်တကာပေါ့နော်။ဟိုပြည်သူလူထုကြားထဲမှာဝါဒဖြတ်နေတာတွေရှိတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့ဒီဘက်တစ်ဖက်တစ်လမ်းကဥပမာအကွာကိုကိုနဲ့နီးစပ်တဲ့ပတ်ဝန်းကျင်မှာကိုကပြန်ဖြတ်နိုင်ရမယ်။ဒီဒီတနည်းအမှန်ကိုအမြင်အမှန်ဆိုတော့ကျွန်တော်တို့ကအဲ့ဒါတွေလည်းလုပ်ပါတယ်
ဟုတ်ကဲ
့အဒီအဓိကဒီဒီဒီမူဝါဒအပိုင်းမှာမှားယွင်းရှိကောင်းရှိတာတွေပါတွေကိုပြည်သူလူထုအခက်နားလည်နိုင်မှုအတွက်အခက်ခဲတွေရော solution တွေရောကျွန်တော်တို့ကပြန်ပြနိုင်အောင်ကျွန်တော်တစ်ဖက်တစ်လမ်းစူးစမ်းပ
ါဟုတ်ကဲ့ကျွန်တော်အခုမင်းနေနဲ့ခေါင်းထဲမှာကျွန်တော်ဂျပန်မျိုးကုန်းတစ်ခုပေါ်လာတယ်မရှင်မင်းဟိုအခုမျိုးစော်ဟိုကျွန်တော်မေးချင်တာခတ်တူတူနဲ့ကျွန်တော်ဖြစ်ပြီးဆိုတော့မရှင်မင်းတို့အခုလုပ်နေတာကဒေါ်ဆန်းစုကြည်နဲ့ NLD ပါတီအာဏာရဖို့လားဟာလား NGO အာဏာရဖို့လုံနေတာလားဒါမှမဟုတ်ဗမာပြည်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံတာစစ်ပြောရရင်စစ်အာဏာရှင်စနစ်ပေါ့စစ်အာဏာရှင်စနစ်ပြန်ပြီးတော့အုပ်ချုပ်လာမှာကိုလက်မခံတာဘယ်ဟာကိုလုံနေတာလဲ NLD နဲ့ဒေါ်ဆန်းစုကြည်အာဏာရဖို့လုံနေတာလားစစ်အာဏာရှင်စနစ်ကိုချုပ်ငြိမ်းဖို့လုပ်တာလား
စစ်အာဏာရှင်စနစ်ချုပ်ငြိမ်းပြီးတော့ရှင်မင်းတို့ရဲ့ဒီမိုကရေစီရေကွက်ပွဲမှာအာဏာရထားတဲ့ကိုယ်စားလှယ်တွေကရွေးမြောက်ထားတဲ့အစိုးရပြန်ရဖို့အရေးကိုလုပ်တာပါရှင
်ကိုမျိုးစော်ဦးရောဘယ်လိုလဲ
ကျွန်တော်ကတော့ဒီပြည်သူတွေကိုဒီတောက်လျှောက်ပေါ့နော်နေပေါင်း80နီးပါးဒုက္ခပေးလာတဲ့စနစ်တစ်ခုရှိပါတယ်ပမာပြည်မှာအဲဒီစနစ်ကဆေးအာဏာရှင်စနစ်ကြီးတစ်ခုလည်းမဟုတ်ဘူးအဲပတ်ဝန်းသူတို့နဲ့ပတ်ဝန်းကျင်အတိုင်းဝိုင်းမှာခရိုနီလောက်ပြီးတော့ချမ်းသာတဲ့ကိစ္စတွေမတရားခံရတဲ့ကိစ္စတွေအများကြီးရှိပါတယ်ဗျာဒါတွေကပြောရင်တော်တော်လေးလက်ကျေပြတ်ပါအဲဒီစနစ်ကြီးတစ်ခုလို့ရိုက်ချိုးဖို့ကိုအဓိကထားပါဒီအစိုးရဒီအမေစု9နှစ်လောက်လုပ်ခဲ့တဲ့အစိုးရမှာတော့တော်တော်လေးပြောင်းဒီပြောင်းပြောင်းလဲဖို့စတင်နေတဲ့အချိန်မှာဒီလိုအချိန်ကောင်းကိုရိုက်ကျိုးလိုက်တော့ကျွန်တော်အမှန်တမ်းကလည်းပြည်သူလူထုအကုန်လုံးကနာကြည့်ရပါတယ်ဒီကိစ္စကိုအဲဒါကြောင့်မို့ဒီစနစ်ကဒါအဓိကတည့်ရခံပါလို့ကျွန်တော်ပြောချင်ပါလူပုဂ္ဂိုလ်တူတယောက်ခေါင်းဆောင်ပြီးအာဏာရှင်လောက်တာမျိုးမဟုတ်ဘဲနဲ့အဲ့စနစ်တစ်ခုလုံးကစိုးဝါးဆိုတာဒုက္ခပေးနေတယ်စနစ်လို့ကျွန်တော်ယူဆလို့အဲ့စနစ်ကိုရအောင်တိုက်တာပဲ
ဆိုတော့အဲ့ဒီစနစ်ကိုတိုက်တဲ့နေရာမှာမရှိမင်းနောက်ထပ်ဘယ်လောက်ကြာကြာတိုက်ရအောင်မဲလို့များတွေးထားတာတွတ်ထားတာရှိလား
ခုစစဖြစ်ချင်တော့ကိုကျော်ရဲ့အလောက်ကြာမယ်လို့မထင်ဘူးပေါ့အဲတုန်းကတော့လူတွေးနေပေါ့ရိုးရိုးလူတွေးနေဒါပေမဲ့တချို့လူဘွားဆိုတာကိစ္စများများ politics ဆိုတာလည်းအရန်ချုပ်ထွေးပါတယ်ပြီးတော့အခါကျတော့အခုလိုအနေထားမှာတရုတ်နဲ့ရုရှားရဲ့ပါဝါအာဏာပြမှုကလည်းတအားကျယ်ပြန့်ပါတယ်ဒါကြောင့်မလို့ပြီးတော့ Afghanistan မှာ US ရဲ့ history ကလည်းချုပ်ထွေးပါပဲ။ဒါကြီးအားလုံးကမြန်မာနိုင်ငံကိုတိုက်ရမှုရှိတယ
်
။တုံးနဲ့တရုတ်အာဏာဆိုရင်အရှေ့နိုင်ငံတို့တိုက်ရမှုရှိတယ်။ US ဆိုရင်လည်းကိုရီးယားနဲ့မဟာမိတ်ဖြစ်လာဖို့အတွက်ကိုလမ်းနည်းနည်းကြာတော့တာပေါ့။သူတို့ကပြည်သူတွေကအာဖဂန်မှာဖြစ်ခဲ့တဲ့ကိစ္စကိုကြည့်ပြီးတော့မပါဝင်စင်တဲ့ဟာမျိုးရှိနိုင်တယ်။အဲ့တော့နည်းနည်းတော့ကြာနိုင်တယ်လို့ယူဆရတယ်။ဒါပေမဲ့မမှန်တတ်ပါလို့ရှင်အမှန်တမ်းပြောရရင
်။
ဒါပေမဲ့ဘာပဲဖြစ်ဖြစ်ကိုကဒီ stamina ကိုကိုကကိုဆက်ပြီးထိန်းသွားရမယ်လို့အဓိကပန်းကိုလိုချင်တဲ့အရာကိုမပြောက်သွားဖို့ပဲကိုပါဖြစ်နေတာလေခုနကကိုပြောကိုစောမျိုးပြောလိုက်ပြောခဲ့သလိုပဲစနစ်ကိုဖျက်ကိုဖျက်အောင်ပ
ါ
မဖြစ်တင်တော့ဘူးဒီ generation ပြည်နောက်ဆက်မဖြစ်တင်တော့ဘူးခင်ဗျာအဲ့အတွက်ပဲပေါ့ဟုတ်ကဲ့ရှင
်ကိုမျိုးစောဦးရောကျွန်တော်ခုနမေးတဲ့ဟလာဒီစနစ်ကိုကိုမျိုးစောဦးတို့မကြိုက်တဲ့စနစ်ကိုတိုက်တဲ့နေရာမှာဘလောက်ကြာနိုင်နေဆိုတဲ့မှန်းဆတွက်ချက်မှုမျိုးများရှိထားသလား
ဟုတ်ကဲ့စားကားကတော့ကျွန်တော်တို့ကဟိုဒီစနစ်ကိုမကြိုက်ဘူးလို့တည်တယ်ပေါ့အဲတော့ဒီတော်လိုင်းမှာပါဝင်ပြီးတော့တိုက်ခဲ့ကြဒါပေမဲ့အခုတော်လိုင်းလေးကိုခုနှစ်လအတွေ့အကြုံမှာဖျက်တမ်းလာတဲ့ခါမှာကျွန်တော်တို့ကပိုလေးလာလို့တည်ပါတယ်ဒီတိုင်းရင်းသားညီညွတ်ဖို့ကအရေးကြီးကြောင
်း
ဒီတပြည်လုံးမှာရှိတဲ့လူတွေကတခိုင်းနဲ့တော်လိုင်းမှုအရေးကြီးကြောင်းနောက်ပြီးတော့သူတို့ရဲ့ရက်ဆက်မှုကိုလည်းကျွန်တော်တို့နားလည်လာတယ်အဲ့ဒီခါမှာကျွန်တော်တို့ကဟိုဘလောက်ရဲ့ဘယ်ဝါရဲ့အချိန်ကာလတစ်ခုမဟုတ်ပဲနဲ့ဥပမာကွာကျွန်တော်တို့ဒီစစ်အစိုးရပြုတ်ကြသွားရင်ကျွန်တော်တို့ Federal ပြည်ထောင်စုပေါ်ပါဖို့အတွက်ကျွန်တော်တို့ညှိရနိုင်ရပြီးတော့တိုင်းရင်းသားတွေနဲ့ဟိုဒီ Federal ပြည်ထောင်စုပေါ်ပါအောင်အတူတကွကြိုးစားမယ်ကိစ္စတွေရှိတယ်သူတို့ဖျက်ဆီးခဲ့တဲ့ဒီတိုင်းပြည်ကိုပြန်လည်ထူထောင်ရမှာရှိတယ
်
ကျွန်တော်လူတွေဆိုအခုဘလောက်အထိဒုက္ခရောက်နေကြပြီအဲ့တော့ကျွန်တော်တို့ကဒီအချိန်ကာလတစ်ခုမပြောဘဲနဲ့ကျွန်တော်တို့ကြီးပန်းကျက်ပန်းနိုင်ရပထမတစ်ခုကဒီစစ်တပ်စနစ်ကိုဖျောက်ချဖို့နောက်တစ်ခုကျ Federalပြည်အောင်စုပေါ်ပေါက်လာဖို့နောက်တစ်ခုကတိုင်းပြည်ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ဆိုတာအခုဒီအချိန်ကာလဆိုတာကျွန်တော်တို့ကခံမှန်းလို့မရတဲ့ကိစ္စတစ်ခုပါပဲ
။ဟုတ်ကဲ့ပါဟလာဘလောက်ပဲအချိန်ကြာသည်ဖြစ်စေက ကိုလူချင်းနဲ့မှန်းထားတဲ့ပန်းတွေကိုရောက်အောင်သွားဖို့အနည်းထန်ချထားကြတယ်လို့ကျွန်တော်အဲ့လိုပဲနားလည်မိပါတယ်။မရှိမင်းတို့ကိုမျိုးစော်ဦးတို့ရှောင်းနေကြတဲ့လန်ခီရှောင်းမြူတာရပြီးတော့လူချင်းနဲ့ပန်းတိုင်ကိုခတ်မြတ်မြန်ရောက်နိုင်ပါစေလို့ကျွန်တော်ဆုတောင်းပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့
ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတပ်အမတ်ကြီးအဖြစ်ဆက်ပြီးတော့အသိအမှတ်ပြုဖို့ကမ္ဘာတစ်ဝှမ်းမှာရှိတဲ့မြန်မာဒီမိုကရေစီရေလှုပ်ရှားတက်ကြွသူတွေကတောင်းဆိုလှုပ်ရှားနေကြတာနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညစကဝိုင်းအစီအစဉ်ကနေကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတင်ဆက်သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့သတင်းအစားအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00ကနေ17:00အထိလိုင်းတိုမီတာ30နဲ့50တင်တဲ့လိုင်းလာမီတာ190တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးတော့အောင်ပါပါအခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်သိန်းကပြောပြပေးပါအောင်ရှင
်86ကျင်းမြောက်ကုလသမဂ္ဂထွေထွေညီလာခံကိုဒီကနေ့စတင်ကျင်းပမှာဖြစ်ပြီးအစီအစဉ်တွေထဲမှာ Credential Comedy လို့ခေါ်တဲ့ကုလသမဂ္ဂကိုယ်စားလှယ်စီစစ်လက်ခံရေးကောမဒီမှာပါမဲ့အဖွဲ့ဝင်နိုင်ငံတွေကိုခံထားဖို့လဲပေါင်းအောင်ပါတယ်ဒီကောမဒီအနေနဲ့မြန်မာနဲ့တခြားနိုင်ငံတို့ရဲ့ကုလသမဂ္ဂကိုစားပြုမှုကိုဆွေးနွေးရွေးချယ်ပြီးတော့ထွေထွေညီလာခံကိုတင်ပြရမှာဖြစ်ပါတယ်ကောမဒီမှာဖော်ဝင်ကုနိုင်ငံပါဝင်ပြီးဥက္ကဋ္ဌအဖြစ်ဆွီဒင်နိုင်ငံကစောင်းရမှာဖြစ်ပြီးတော့ဘူတန်၊ဘာဟားမားစ်၊ချီလီ၊တရုတ်၊ရုရှား၊ဆီယရာလီယွန်၊တောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုတို့ကကောမဒီဝင်နိုင်ငံတွေဖြစ်ပါဝင်ကြမှာပါ။လက်ရှိမှာမြန်မာနိုင်ငံကိုစားပြုတာမန်ကြီးဖြစ်ဦးကျော်မိုးထွန်းပဲဆက်ရှိနေပြီးစစ်ကောင်စီဘက်ကဝါရှင်တန်ဒီစီမှာရှိတဲ့စစ်တမ်းမူဘူမူကြီးအောင်သူရင်ကိုကုလသမဂ္ဂဆိုင်ရာမြန်မာတာမန်ကြီးဖြစ်အတိအမှတ်ပြုဖို့အမည်တင်သွင်းထားပါတယ်။မြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးလက်ရှိအထွေထွေညီလာခံအတွင်းမှာသုံးဖြတ်ချက်ထွက်လာမှာလားဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်လို့ Credential Comedy ထဲမှာဆွေးနွေးမဲ့အစီအစဉ်ကိုနိုဝင်ဘာလအထိရွှေ့ဆိုင်းထားမယ်အလားလာရှိတယ်လို့တန်တမန်တိုင်းဝါနဲ့တဲကြွလှူရှားသူအဖွဲ့အစည်းတွေကသတင်းရင်းမြစ်တွေကိုကိုးကားပြီး Foreign Policy Magazine ရဲ့မနေ့က online သတင်းဆောင်မတော်မှာရေးထားပါတယ်။ပြည်တွင်းပြည်ပကနေဘေဘိုးကိုမှဒေါ်ဆန်းစုကြည်ကိုလာပြီးတော့တွေ့ဆုံခဲ့တာမျိုးမရှိဘူးလို့ဒေါ်ဆန်းစုကြည်ကပြောခဲ့တဲ့အကြောင်းသူ့ရဲ့ရှေ့နေတူက VOA ကိုပြောပါတယ်ဒီမတိုင်ခင်ကစစ်ကောင်စီတာဝန်ရှိသူတချို့နဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေရှိခဲ့ပြီးကောလာဟလသတင်းလိုမျိုးထွက်ခဲ့ပေမဲ့သတင်းဌာနတွေအနေနဲ့အတည်ပြုချက်မရခဲ့ကြပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ ASEAN ဘုံသဘောတူညီချက်၅ချက်မှာပတ်သက်သူတွေအားလုံးနဲ့တွေ့ဆုံဆွေးနွေးရေးဟာအချက်တစ်ချက်ဖြစ်ပါဝင်ပြီးအနောက်နိုင်ငံတွေကလည်း ASEAN အထူးကိုယ်စားလှယ်နဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးနိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်KIO ခေါင်းဆောင်တွေကလည်းမြန်မာနိုင်ငံရဲ့တက်တနာတွေကိုနိုင်ငံရေးနည်းလမ်းအရတွေးဆဆွေးနွေးဖြေရှာဖို့ဩဂုတ်လကုန်ပိုင်းကပဲတိုက်တွန်းခဲ့ကြပါသေးတယ်။ဂျမအေးဝန်ကြီးဌာနကဒီကနေ့စက်တင်ဘာလ14ရက်နေ့ည7:00မှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲဆန်းသတ်မှုပေါင်း 24,122 ခုကိုစစ်ဆေးခဲ့တာမှာကိုဗစ်ရောဂါပိုးကူးစက်ထားသူ 2,421 ယောက်ရှိခဲ့ပြီးသေဆုံးသူက86ယောက်ရှိတယ်လို့ဖော်ပြထားပါတယ်။အခုဆိုရင်နေစဉ်တရားဝင်ထုတ်ပြန်ကြရသေဆုံးသူ100အောက်ရောက်ကြလာတာရဲ့တော်ရှိလာပါပြီ။ဂျမိုင်းလူသားတွေနဲ့ပြရိုက်တဲ့ကူညီသူတွေကတော့ကိုဗစ်တတိယလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံဟာရှေ့တော်အခြားဆယ်နိုင်ငံထဲမှာကိုဗစ် -19 ရောဂါကူးစက်သူအရေအတွက်ရစက်ထမအများဆုံးနိုင်ငံဖြစ်ပေမဲ့သေဆုံးသူအရေအတွက်မှာတော့အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေပြီးရင်သဒ္ဒုတအများဆုံးနိုင်ငံဖြစ်ပါတယ်။ဒီဥက္ကဋ္ဌရဲ့ဒုတိယမျိုးတစ်မျိုးမှာDelta မျိုးကွဲကိုဗစ်ရောဂါကူးစက်တာကိုကူးစက်မှုပိုများလာတာကိုတွေ့ရပြီးပါကစ္စတန်မှာတော့ကာကွယ်ဆေးမထိုးတဲ့သူတွေပေါ်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။ဒီဒေါ်တင်မှာပဲအော်စတြေးလျနိုင်ငံရဲ့မြို့တော်ကင်မရာမှာဒုတိယလအဖြစ်အသွားအလာတွေဆက်ပြီးတော့ကန့်သတ်ထားပါတယ်။ကိုဗစ် -19 ကာကွယ်ဆေးနှစ်ကြိမ်အပြည့်ထိုးပြီးသူတွေကိုနောက်ထပ်ဖြည့်စွက်ကာကွယ်ဆေးထိုးပေးမယ်စဉ်းစားချက်ပေါ်ကာကွယ်ဆေးဆိုင်ရာနိုင်ငံတကာကြွမ်းကျင်သူတွေကကန့်ကွက်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ပြန်ပြီးတိုးလာနေတဲ့အမေရိကန်နဲ့တခြားနိုင်ငံတွေမှာပြေဆွက်ကာကွယ်ဆေးနောက်တလုံးထပ်ထိုးပေးဖို့ကြိုးပမ်းတာတွေရှိနေချိန်မှာပဲကျွမ်းကျင်သူတွေရဲ့ကန့်ကွက်ပြောဆိုချက်ထွက်လာတာပါခင်ဗျာ
။သတင်းအချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးသွားတာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လွှင့်ယူမှုကကိုဇော်ဝင်းလိုင်နဲ့အလိမ္မာတို့ဖြစ်ကြပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းတိုမီတာ33 kHz 9830လိုင်းတိုမီတာ32 kHz 9390လိုင်းတိုမီတာ57 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာပါရှင်။တသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြားမှာရှင်လန်းပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ကျမနှောင်းပါ။